Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2022ခုနှစ် January 5ရက်ပုဒ်တဘူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line meter 192532နဲ့ Line meter 190တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့တွဲဖက်ထုတ်လွှင့်ပေးနေပါမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကတောင်းဝန်ယူတင်ဆက်ပေးပါမရှင်
။ဘေးရန်ကင်းကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာမြန်မာနိုင်ငံအခြေအနေဟာပြည်တွင်းစစ်ဖြစ်ဖို့အားလုံးပြည့်စုံနေပြီလို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောလိုက်တာနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်မြန်မာခီးစဉ်တွင်ဒေါက်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီကပြောတဲ့သတင်းအပအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်သန်းနဲ့ကျွန်တော်ကျော်သိန်းပြောပြအောင်ခင်ဗျာ။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရထိတ်တန့်သတင်းတွေနဲ့အတူသတင်းပြပုချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကရင်ပြည်နယ်ဖားပွန်ဘက်မှာမြန်မာစစ်တပ်ဘက်ကလေကြောင်းတုံးတိုက်ခတ်တာနဲ့ပတ်သက်ပြီ
းကျဲတိုက်ပြီးလက်ရှိလာတယ်လို့တာပြသွားတယ်အဲ့ဒီကျေရတော့၆လုံးပြစ်ပြီးသွားတယ်လို့အဲ့ဒီမှာတင်ပြကြတာမျိုးရှိတယ်ရပါပြီရတာတော့ထိခိုက်တယ်ရရှိမှုတော့မရှိဘ
ူးတမဟာငါပြောခွင့်ရဘိုမူဆော့ကလေတို့ပြောသွားတာပါဒီကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်တခါကမ္ဘောဒီးယားဝန်ကြီးချုပ်မြန်မာခီးစဉ်မျောမှန်းချက်တွေအပါအဝင်ရန်ပြည်မြောက်ပိုင်းစစ်ရေးအခြေအနေစတဲ့ဒီလိုရန်ကုန်ကသတင်းပို့ပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုကြော်ကြော်သိမ်းနဲ့ဥတည်မောင်တန်တို့ကပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အတွက်ချင်းနီအားလုံးပြည်စုံနေတယ်လို့ရှစ်တော်ရှာနိုင်ငံများအဖွဲ့အာဆီယံလှည့်ကြောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးကတင်းလာနေမှာပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြနဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုသွားဖို့ရှိပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့ကစင်ကာပူနိုင်ငံ ISES Yusof Aishak Institute ကကမ္ဘာ့ကထပ်ပြုကျင်းပတဲ့ဟော်ပြောဆွေးနွေးပွဲတစ်ခုအတွင်းကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီး Prak Sokhon ကအဲ့လိုပြောခဲ့တာပါမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူမျိုးရေးအကျပ်တဲဟာနှစ်ဆိုင်လာနေပြီးစီးပွားရေးနဲ့ကျန်းမာရေးနဲ့လူသားစာနာမှုအကျပ်တဲစီဥတည်သွားပြီလို့ဝန်ကြီးဆိုခွန်ကသတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာအခုဆိုရင်အစိုးရနှစ်ရက်ရှိနေပါတယ်လက်နက်ကိုင်အဖွဲ့အများပြားရှိနေပါတယ်အကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုကိုလူလူကဆင်နွှဲနေကြပါတယ်နိုင်ငံတော်မှာပျောက်ကြားစစ်ဆင်နွှဲနေကြပါတယ်လို့လည်းဝန်ကြီးဆိုခွန်ကပြောပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ဟာအာဏာသိမ်းစစ်ကောင်စီကိုတရားဝင်မှုပေးတယ်လို့ဖြစ်မယ်ဆိုတဲ့ဝေဖန်ချက်ကိုဝန်ကြီးဆိုခွန်ကပယ်ချပြီးကမ္ဘောဒီးယားနိုင်ငံရဲ့လက်ငင်းအာရုံစူးစိုက်မှုကမြန်မာနိုင်ငံအခြေအနေတိုးတက်လာရေးဖြစ်တယ်လို့ဆိုခဲ့ပါတယ်ဒီအတွက်ဂျိုးပန်အားထုတ်မှုတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်တရက်နဲ့အာဆီယံခေါင်းဆောင်တွေပြီးခဲ့တဲ့နှစ်ကသဘောတူထားတဲ့၅ချက်ပါပုံသဘောထားတို့အပေါ်ဆက်ပြီးအလေးထားလုပ်သွားမယ်လို့လည်းကမ္ဘောဒီးယားဝန်ကြီးဆိုခွန်ကပြောခဲ့ပါတယ
်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီကဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံနိုင်ခြင်းအလားအလာပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကခုလိုညွှန်ဆိုလိုက်ပါတယ်။
ကျွန်တော်သိထားတော့မရှိပါဘူးဗျာ။ရာဆိုရဖိုင်ဆိုင်ရတဲ့တွေ့ဖို့တော့ရှိပါလိမ့်ကျွန်တော်တို့ဟိုနှစ်နိုင်ငံဆက်ဆံရေးနဲ့ဒီအာဆီယံနဲ့ပတ်သက်တဲ့အားတွေပဲဆွေးနွေးပြီးပုံများပါတယ
်ဝန်ကြီးချုပ်ခွန်ဆိုင်ရခီးစဉ်တွင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ခြင်းရှိတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကအခုလိုညှင်းဆုံလိုက်တာပါဝန်ကြီးချုပ်ခွန်ဆိုင်ဟာတောက်ချာနဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုရောက်မယ်လို့ကမ္ဘောဒီးယားကလာတဲ့သတင်းတွေမှာဖော်ပြကြပြီးမြဲစစ်ကောင်စီဘက်ကတော့တရားဝင်ထုတ်ပြန်ထားတာမရှိပါဘူးဒီကိစ္စမှာမြန်မာအရက်ဘက်လူအဖွဲ့အစည်းတွေလာမကကမ္ဘောဒီးယားအရက်ဘက်လူမှုအဖွဲ့အစည်းတွေကပါကန့်ကွက်ထားကြပါတယ
်။အမေရိကန်ပြည်ထောင်စုမှာသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့ကကွန်ဂရက်လွှတ်တော်အဆောက်အဦးကိုဝင်ရောက်တိုက်ခိုက်စီးနင်းခဲ့တာနဲ့ပတ်သက်ပြီးတမိုင်းဆိုင်ရာအရေးကြီးတဲ့အကြောင်းအရာတွေသမ္မတဂျိုးဘိုင်ဒန်ကမနေ့ပြန်မှပြောဆိုမှုအစည်းအဝေးနေပါတယ်။တိုက်ခိုက်ခံရတာတစ်နှစ်ပြည့်တဲ့နေ့မှာပဲဒုသမ္မတကမလာဟဲရစ်နဲ့အတူသမ္မတဘိုင်ဒန်ကလွှတ်တော်အဆောက်အဦးစနေခမ်းမတဲ့ကနေမင်းငုံပြောဖို့စီစဉ်ထားတာပါအမှန်တကယ်ဖြစ်ပျက်ခဲ့တာတွေနဲ့ဒီမိုကရေစီအစိုးရပေါ်အန်ဒရယ်ကြောက်ရောက်စီခဲ့တဲ့အကြောင်းအရာတွေကိုပြောဆိုပြီးနှစ်ပတ်လည်အောက်မေ့ဝယ်အထိမ်းအမှတ်ဖြင့်လွှတ်တော်နဲ့ဖွဲ့စည်းပုံကိုအသက်ပေးကာကွယ်ခဲ့သူတွေကိုဂုဏ်ပြုမှာဖြစ်တဲ့အကြောင်းအင်ဖီရောပြောခွင့်ရဂျန်ဆာဂီကသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ဒီတော့တွင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကမနေ့ပြန်ဇန်နဝါရီလ6ရက်ကြာသပတေးနေ့ဖလော်ရီဒါမှာကျင်းပဖို့စီစဉ်ထားတဲ့သတင်းစာရှင်းလင်းပွဲကိုပယ်ဖျက်လိုက်တဲ့အကြောင်းကြေညာပါတယ်သူဘက်ကနစ်နာဆိုးရှုံးခဲ့မှုတွေကိုသတင်းစာရှင်းလင်းပွဲမှာပြောမယ့်အစားဒီလောက်ကိုအရီဇိုနာပြည်နယ်မှာကျင်းပမယ့်လူမှုစုစုပေါင်းမှာချပြသွားမယ်လို့သမ္မတထရမ့်ရဲ့မနေ့ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။2020ရွေးကောက်ပွဲနဲ့ပတ်သက်လို့မှားယွင်းတဲ့ကြေညာချက်တွေကိုသမ္မတဟောင်းထရမ့်သတင်းစာရှင်းလင်းပွဲကနေထပ်ပြောနိုင်တယ်လို့ Ludogu, sinning at a case up, so then sinned at a comedy who, the Maratranga, Sanjin Wiban Biosu, Melu, Nolinabare. Federal Suyane, Dine, you got what Yashi Rigaro, you got Weha, the Amnatare, you got Westrago, a changing, Dianle Pishin Tabare.
Melkuria, Perenda, don't you know, you saw it, don't you go, Pillo, Santa like Delo, Dangoriane, Japanuga, Bodunega, Piovare. Japan Wunjijo, Fumio Kishiraga, the Renal Dego, Bodunega, Akulo, Piovare. ကမကတကစကမစိုသမှာရှိသကမကတိုင်လုံကြီကိုဆလ်စသတတွက်စကောကြောင်ကပစာရခကတ်ပိုပီးစောင်ကြပီးအသေစ်ရေပါစစ်သုံးတခ်လုံးမ်လု်ကြီးကပြောသောခဲ့ပါ။ကောင်ကနေရှိပ်ကတာပင်လ်ပ်စကိုတုံးကြီစ်ပြလု်ခဲ့ဖြစ်တ်လု။တောင်ကရာပုတွက်စ်ဦးစီးကြုံများဖွဲ့ကလ်ပြော်ပါတ်။စသပြလု်တာပ်တ်တုံးကြီးပါဝင်မုံရတ်လု။ ဂျပန်ကကြေစောက်တက်ကလည်းစိုးပါတယ်ဒါပေမဲ့ဒုံးကြီးမျိုးစားကအဘယ်လောက်ဝေးဝေးရောက်ပြီးဘယ်မှာကြခဲ့လဲဆိုတဲ့အသေးစိတ်ပေးကိုတော့မသိအားပါဘူးခုလိုဒုံးကြီးပြစ်လို့တာကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်းရဲ့နှစ်အကုန်မိန်ကွန်းအပြီးရဲ့နိုင်ငံအကြမ်းမှာပြစ်လို့လိုက်တာဖြစ်ပါတယ်အဲ့ဒီမိန်ကွန်းမှာတော့ကင်ဂျုံအားကစီးပွားရေးဒုက္ခတွေကိုဇောင်းပေးသွားခဲ့ပြီးစစ်ရေး
ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗုဒ္ဓညာဘက်တွေကိုဆက်ပြီးပြောပြနေပါတယ်ကူးစက်မှုနှုန်းမြင့်တဲ့ Omicron COVID ဗီဇာမျိုးကွဲကြောင့်ယောဂကူးစက်မှုဆက်မြင့်တက်နေမှာဖြစ်ပြီးလာမယ့်သတင်းပတ်တွေအတွင်းမှာအတော့ကိုအပြင်းထန်ရင်ဆိုင်ရလိမ့်မယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာတည်ပြီးခဲ့ပါတယ်။ COVID-19 ဆိုင်ရာတုံ့ပြန်လှုပ်ဆောင်ရေးအဖွဲ့နဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်သမ္မတဘိုင်ဒန်ကအဲ့လိုတည်ပြီးခဲ့တာပါ။ကျွန်တော်တို့မှာရှိထားပြီးသားအပေါ်အခွင့်ကောင်းယူကြပါလို့သမ္မတဘိုင်ဒန်ကအမေရိကန်နိုင်ငံသားတွေကိုတိုက်တွန်းခဲ့တယ်လို့ကာဝေးစိမထိုးသူဘဲသူမဆိုဘာအကြောင်းပြချက်မှပေးเสียမှရှိပါဘူးလို့လည်းပြောခဲ့ပါတယ်။လက်ရှိမှာကိုဗစ်ရောဂါရှိမရှိစမ်းသပ်စစ်ဆေးတဲ့ပစ္စည်းတွေပြက်လက်နေတဲ့ပေါ်အမေရိကန်နိုင်ငံသားတွေအတော့ကိုမကြည်မလည်ဖြစ်နေကြတာကိုလည်းသမ္မတဘိုင်ဒန်ကထည့်သွင်းပြောဆိုခဲ့ပြီးအားဖြင့်ကာဝေးစိနဲ့ရောဂါစမ်းသပ်မှုဘိုးဘီကြဲကြဲပြန့်ပြန့်ရအောင်လုပ်သွားပါမယ်လို့ကတိပေးခဲ့ပါတယ်။ကျွန်တော်တို့တိုးတက်မှုတွေရနေပါတယ်လို့သမ္မတဘိုင်ဒန်ကဆိုပြီး Pfizer COVID ကုသဆေးပြားအရေးအတွက်10တန်းကနေတန်း20အထိမှာယူဖို့သူ့အစိုးရအဖွဲ့ကိုညွှန်ကြားထားတယ်လို့ပြောခဲ့ပါတယ
်။အာရှပစိဖိတ် data တွေမှာ Omicron နဲ့ COVID-19 ကူးစက်မှုတွေရှိလာတဲ့အတွက်အတိုက်အခံတရအထိကန့်သတ်လာရတာတွေရှိနေပါတယ်။တရုတ်နိုင်ငံအလဲပိုင်းကလူဦးရေ 1.3 တန်းရှိတဲ့ယူကျိုးမြို့ကလူတွေကိုအပြင်ထွက်ခွင့်ပိတ်ပင်ကန့်သတ်လိုက်ပါတယ်။ပထမဆုံးကန့်သတ်ပိတ်ပင်ခဲ့တဲ့ဇီယန်မြို့မှာတော့ Omicron ပြန့်နှံ့မှုအတွက်တာဝန်ရှိသူ Communist Party ကကောင်းဆောင်မြောက်ကိုဖြုတ်ခဲ့ပြီးတဲ့နောက်တတိယမြောက်ဖြစ်သတင်းချက်လက်ဌာနအကြီးအကဲကိုဖြုတ်လိုက်ပါတယ်။ဖေဖော်ဝါရီလ4ရက်နေ့မှာစတင်မဲ့ဆောင်းရာသီအိုလံပစ်ပွဲမျိုးတော့ပွဲအတွက်မြို့တော်ဘေကျင်းကိုလောအမတာဝင်ထွက်သွားလာကြဖို့တရုတ်စိုးရကသတ်မှတ်လိုက်ပါတယ်။ဘေကျင်းဟိုတယ်တွေကလည်းကြိုတင်ဆင်းပေးထားတာကိုလက်မခံကြတော့ပါဘူး။ဟောင်ကောင်မှာတော့ Omicron ပြန့်နှံ့လာရမှာကသေးပစိဖိတ်လေကြောင်းလိုင်းလေယာဉ်ဝန်ထမ်းတွေနဲ့ဆက်ဆက်နေတာကိုတွေ့ရပါတယ်။ Australia, Britain, Canada, ပြင်သစ်အိန္ဒိယ၊ပါကစ္စတန်၊ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံကခီးတဲ့လေကြောင်းလိုင်းတွေနှစ်ပတ်ကြာပိတ်ပင်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာလည်းကူးစက်မှုအသစ် 9,898 ဦးတွေ့ရှိရပါတယ်။လွန်ခဲ့တဲ့၄ရက်ကတွေ့ခဲ့တာထက်နှစ်ဆတက်လာတာပါ။နယူးဒေလီနဲ့နီးပညာမြို့ဘင်္ဂလူးရုတို့မှာလာမယ့်ရက်သတ္တပအကုန်အိမ်ပြေမထွက်ရကန့်သတ်ချက်တွေထုတ်လိုက်ပါတယ်။ဂျပန်နိုင်ငံဥကီနာဝါကျွန်းမှာတော့Omicron ပိုးတွေ့တာကမနေ့ကတည်းကနှစ်ဆဖြစ်လာတာကိုဗိုလ်တူးတွေမှာတွေ့ရှိရပါတယ်။တာဝန်ရှိသူတွေကကန့်သတ်ပိတ်ပင်ဖို့စဉ်းစားနေကြပါတယ်။ Australia မှာလည်းကူးစက်မှုကဗိုလ်တူးတွေမှာ3ရက်ဆက်တိုက်ဆန်းကျင်တင်လိုက်ပါတယ်။ဆေးရုံတွေနဲ့ပိုးစစ်ဆေးရနေရာတွေမှာမနိုင်မနှင်းဖြစ်လာတာကြောင့် Omicron ပေါ်ကိုင်ကြွယ်ခဲ့ပုံနဲ့ပတ်သက်လို့လူလူရဲ့ဝေဖန်တာတွေတိုးမြှလာနေပါတယ်
။မြေမုန်တိုင်းကြီးကျယ်ကြခဲ့တဲ့ American ပြည်ထောင်စုအရှိဘက်ချမ်းဒေသ Washington မြို့တော်နီး Virginia ပြည်နယ်အဝေးပြေးလမ်းမကြီးပေါ်မှာတနင်္လာနေ့နဲ့အင်္ဂါနေ့တွေကကားတွေရာနဲ့ချီပြီးတော့နာရီ20ကျော်ပိတ်မိနေခဲ့ပါတယ်ဒီကနေ့မှာတော့ဝေးပြေးလမ်းမကြီးကိုပြန်ဖွင့်နိုင်မယ်လို့မျှော်လင့်ရပါတယ် 人代目的在台撇开的路，几个马奥伊的亚迪路家，两毛百米的车马，瓦吉尼亚比呢，他路多嘛，天开来帮忙的，你们那家超便宜工人家己的几代米币，两百十六百多给他吧。提开这样亚的路么西北面，高山几号，绿色困难没了，膝盖巴的，特别老土的年龄家嘛，但是别到多的路，三道过年路啊得叫，都没工业队干的，过年队到我家吧的。瓦吉尼亚比呢，他路多嘛，天开来了。都不满那哪一来的可以，啊，酷是国内家那边批的哦。华盛顿牛腩没叫的乌鲁，那里请啊，吃着鲁木工业嘛，几个吧的。今天马罗亚迪乌鲁布金偏在那边，因为标多钱嘛，蓝瑞呢卡比的股，心里你家吧的。偏那样哦 ，I-95 未必那么几股，少米罗毛尿布，卡的马的股，瓦吉尼亚比呢，欧洲业务 ，Ralph 诺等啊，对大家呢，其他都比他吧的。
Bangladesh tanga roja dukha de sakhanga dukha de rui phwin tha le sei sain 3 taw jaw go Bangladesh anabain rui ga buruza ne tai che che si lai de chaung asura ga inga ne ga ati pyu ba de Bangladesh dukha de mya san ya dutiya min ji Shamsud Duza ga AFP tadin tha da go ati pyu pyo cha kya da ba aku lo phet si kae de atwe roja dukha de rui taung thi tin na ba de lo roja atai win kaung saung ne lu khu ye tet chwa lou sha tu ukhamaw ga so ba de Guni Pere, Saraika, Queranga, Yoyo Lanebi, Doka, Deriga, Erisai Lerigo, Miko, Ataniara, Piedelu, Ukamonga, Epigo, Piovari. Dabien, Bangladesh Danga, Cox Bazaar, Ruinja, Doka, there's a country, and Covid 19 Yoga, Kusen, Nia, Kanzania, Lunarigo, Kuda, Pini, Seo, Milan, Jessigera, Seo, Saint Bancho, Chiche, Jessigavare. Tiga da Yara, Rido, Machida, Jau, Gula, Damga, Rentobian Tabare. Majang in Jama, ye sound shall move long and reap your son and medal murin
a jaw, sweep out chicha, to Miasa and Angana could ye be poet, I wear ma, Pio Japan Tuna Ngazi, Nissin, Lilan Amin Zongzi ha, Cha Sen La Nira, Tone Zata Shini Babi. Dine Tuna Ngaz, Lilan Amin Zongzi ga, Bigger Nika Zite, Jiangwe, Lidan Pune De Lu, NHK Yodanga, Popya Bare. Japan Ngan Miao Bai, Aou Morikian Yibima Pamigere, Eri Tuna Ngazi gu, Asimye, Sushi Sato San Yata Sai Nga, Wei Yu Duage Bare, Kamiya. Direct from Washington.
Now, so yeah, then you go to Jodine Utimaldanu Gapia Pi Karavashe, Kusapio, now so yeah, three people Jadrine, a passing canary go to Sapi Mame. Yes, on a Gamoria, which is OM Yama keys and bought Don't Mutu Jang Sapio Pi Mare. Asia and Leza Okota today, Gamoria Nanga, which is Honsaha, Dita Jandi Mamanango, Laya Bushini Mare, Yama Ye, Asia and Bold the Bot to Nijago, Yama Vaga, Ladri Malone, the way, Winjito Honsan, Yeti Keys and Ha, Asia and Kulong and Yama aboard the Bot up Yang Lila Bumapina, the Bulo Don't Murish.
Okay, Singapu Chesai, ICS Yusuf Issa Puega, Nama Lila Ye season, Pudre Ninaimu Mamotu Zaga, Dikis in Tujamugu Akulo, Shimbiabale.
When Jijo Honsan Dwara, the ASEAN goes up, you be Dwara Maho Pusora, Dota Loyat, Pajang Les or Dua, ASEAN Dread Dwane, Lojina Tajin Lawam Shiba.
Bigger, you got where Naya, NLD, Muta Democracy, Puerto Party, Wim Yazu, and Puertare, CRPH Corp, Gidu Little, Kuzabu Comedy, Okata, Uon, Gino Gale, Agulo, Wavan Labale.
Consign a keys in a Badabido, Asia, and in a Pugwendo, Nangae, Wunjurio, and in a Lames, Rebug, and Muro Lebe, Tanjani Bono, Damu de Garanjara, Mumiaman, Nangama, the Garo Asia, and Nagua Chamatare, Diga, ဟိုထိတ်တီးစည်းဦးတွေမှာတောင်းမှာအမင်းအောင်လိုင်ကိုဟိုခြံထားတဲ့အနေဒါမျိုးအတိမပြုတ်မထားတဲ့အနေဒါမျိုးဝင်ပြီးတော့ဒီလိုလာတယ်ဆိုတဲ့ကိစ္စရက်ကိုတော့ပြည်သူလူထုရဲ့အမြင်ကတော့ဘလို့မှသဘောကျမဲ့အနေဒါမျိုးမရှိဘူး။နောက်နံပါတ်2အချက်အနေနဲ့အဓိကပါဆိုတော့အာဆီယံရဲ့ငကိုတုံးကသဘောတူခဲ့တဲ့ 5 point consensus ပေါ့နော်သဘောတူညံ၅ခုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဘာမှလိုက်လျောတာဆောင်ရွက်တာမရှိသေးဘဲနဲ့အခုလိုလာတယ်ဆိုတဲ့ကိစ္စရက်ဟာတကယ်တော့ဒီအချိန်ကာလအချင်းလည်းပဲဟိုတင့်တင့်လျောက်ပတ်တဲ့အချိန်ကာလမဟုတ်ဘူးလို့တော့မြင်တယ်။နောက်တတိယအချက်ကဒီလိုအခြေအနေမျိုးကစစ်ကောင်စီကိုအတိမတ်ပြုတ်ပေးတယ်ဆိုတဲ့ပုံစံမျိုးနဲ့ဟိုအားပေးထောက်ခံတဲ့ပုံစံမျိုးလို့မြင်စရာဖြစ်နေမယ်ဆိုရင်တော့ဘယ်လိုမှစီလျော်တဲ့တင့်လျော်တဲ့လက်ခံတဲ့လောက်တဲ့ခီးစဉ်မဟုတ်ဘူးလို့မြင်တယ်။
ဒါပေမဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ဒီခီးစဉ်ကနေလမ်းစာဖွင့်နိုင်ဖို့တစုံတရာစမျှော်လင့်နိုင်တယ်လို့သုံးသပ်လိုက်ပါတယ
်။ဟောအဓိကကတော့အာဆီယံရဲ့ကြားဝင်မှုကိုဟိုနိုင်ငံတကာကပါပံ့ပိုးကူညီနေတာဆိုတော့ဟိုတကယ်လို့သာသူ့ရဲ့တန်ရင်းတမန်ပြင်းပေါ့နော်သူ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့တည်နာလည်မှုဘိုးဒုတာပေါ်မှာမူတည်ပြီးတော့အသုံးချနိုင်မယ်ဆိုရင်အဲတစုံတရာရလက်ထွက်နိုင်တယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်။ဟိုတစ်ဖက်ကတော့ဟိုသူကိုယ်တိုင်လည်းသူ့နိုင်ငံရဲ့နိုင်ငံရေးအခြေအနေအရလာပြောကြဆိုဆိုရှင်ဒီအာဏာရှင်စနစ်ထဲမှာဟိုဖြတ်တန်းခဲ့တဲ့သူဖြစ်တော့အာဏာရှင်ရဲ့သဘောတဘာဝလည်းသိတယ်။နောက်တစ်ခုကတော့အာဆီယံနဲ့နောက်ပိုင်းနိုင်ငံတကာနိုင်ငံရေးထဲမှာလည်းသူလည်းနှစ်ရှည်ပေါ့နော်ဖြစ်ကျင်လာတဲ့သူဖြစ်တဲ့အတွက်ကြောင့်ဟိုလူပုဂ္ဂိုလ်ရာသူ့ကိုကြိုက်တာမကြိုက်တာရှိတယ်ဆိုပေမဲ့သူသာထိတိယောက်လုံနိုင်မယ်ဆိုရင်အဲတစုံတရာတော့ရလက်ထွက်နိုင်တယ်လို့ကျွန်တော်ပြောခဲ့ပါတယ်ဥပမာအားဖြင့်အချင်းသားတွေလွတ်တဲ့ကိစ္စလိုဟာမျိုးကတော့ဖြစ်လာနိုင်တယ်နောက်တစ်ဆင့်ကတော့ဒီတဲ့တချင်းတက်ပြီးတော့နိုင်ငံရေးဖြည့်ရှင်းမှုရလက်တစ်ခုခုကိုဥတီတဲ့အဆင့်ကတော့ဒီတစ်ခေါက်ထဲနဲ့တော့မဖြစ်နိုင်ဘူးပေါ့နော်နည်းနည်းဟိုအချိန်ယူပြီးတော့ဒီတဲ့ပုံပြီးအမှုစိတ်တဲ့တွဲဆုံမှုတွေလုပ်ဖို့လိုမယ်လို့မြင်ပါတယ
်ဒါဖြင့်SNLD ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းမှဥဆိုင်လက်ကလည်းအခုလိုချင်းချင်းတုံ့တက်ပြပါတယ
်။stakeholder တွေအကုန်လုံးကိုတွေ့ဆုံဖို့လိုအပ်တယ်။နောက်ဒေါ်ဆန်းစုကြည်ကိုတော့မဖြစ်မနေသူတွေ့မှလည်းဒီတက်နာတချို့တဝက်ကသူဖြည့်ရှင်းနိုင်လိမ့်မယ်လို့မြင်တယ်။အဲ့ဒီကနေစပြီးလမ်းစဖောက်ရင်တော့လည်းအကောင့်ဘကဦးတည်နိုင်တယ်။အဲ့လိုမဟုတ်ဘဲနဲ့ဟိုဗိုလ်ချုပ်မှုကြီးမင်းအောင်လည်းအစရှိတဲ့စကားစားအဖွဲ့နဲ့ပဲတွေ့ဆုံပြန်သွားမယ်ဆိုရင်တော့အခုမီဒီယာမှာပွားထနေတယ်လို့ပေါ့လူမှုအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုတွေမကဘူးတခြားသောနိုင်ငံရေးအတိုင်းဝိုင်းနဲ့ EU အတိုင်းဝိုင်းကလည်းသူ့အပေါ်ဘယ်လိုမှညှို့လင့်ချက်ထားစရာမရှိဘူးလို့ပဲမြင်ပါတယ်အင်ဒိုနီးရှားသမ္မတကိုယ်တိုင်သူ့ကိုကြိုတင်ပြီးတော့မှတတိပေးနေတာကြီးအတိပေးနေရရှိတယ်လေဒါဇယိတ်တဘာဝချင်းတူတဲ့လူချင်းချင်းပေါင်းမိသွားမှကိုအာဆီယံဘက်ကလည်းပဲကြိုတင်ပြီးတော့မှပူပန်တဲ့သဘောလို့ဒီလိုပဲတွေ့ပါတယ်ဗျာ
တကယ်တော့မြန်မာရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာဘက်ကအကောင့်ထဲမှာပေါ်ခဲ့တာကြောင့်စစ်ကောင်စီခေါင်းဆောင်တဲ့အဖွဲ့ဝင်တွေကိုအာဆီယံဘက်ကထိတိဆွေးနွေးပွဲတွေခွင့်ပြုချက်မပေးခဲ့ချိန်မှာအခုအာဆီယံဥက္ကဋ္ဌအနေနဲ့ဒီအားတွေကိုပြောင်းချင်ရင်တော့အခုလိုသွားခွင့်ရှိပေမဲ့အားလုံးရဲ့ဆုံးဖြတ်ချက်လိုတယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မြင်မြင်ခဲ့တာပါအခုတခါတော့ကရင်ပြည်နယ်ဖားပွန်ဘက်ကတိုက်ပွဲသတင်းကိုပြပြပေးပါမယ်ဆေးရည်တင်းမာနေတဲ့ကရင်ပြည်နယ်ဖားပွန်မြို့နယ်ဘက်မှာကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ၅တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေအကြား January 3ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီး January 4ရက်မနက်အစောပိုင်းမှာစစ်တပ်ဘက်က၄ကြောင်းသုံးတိုက်ခတ်ခဲ့တယ်လို့ KNU နဲ့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့လုံခြုံရေးယူထားတဲ့စခန်းကို KNU ဘက်ကလာပစ်တယ်လို့ဆိုပါတယ်ကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုသားညုံပြောပြပေးပါမရှင်
။ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာကရင်မျိုးသားစီယုံ KNU တပ်မဟာ၅တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဇန်နဝါရီလ3ရက်နေ့ညပိုင်းနဲ့ဇန်နဝါရီလ4ရက်နေ့မနက်ပိုင်းထိပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရမှာစစ်ကောင်စီတပ်ဖက်ကနေပြီးတော့တိုက်လေယာဉ်တွေနဲ့ပစ်ကူပြီးတိုက်ခိုက်ခဲ့တယ်လို့တပ်မဟာ၅ပြောခွင့်ရဘူမှုစော့ကလေတူကပြောပါတယ
်။နေနေလေပါပေါ့အဲ့ဒီမှာအဲ့ဒီဒီလေးချောင်းစကန်တစ်ခုမှပဲပေါ့အဲ့ဒီဟိုမေတ္တာဝါပေါ့အဲ့ဒီမှာတိုက်ပွဲဖြစ်တယ်ပေါ့လေဒီတော့ရနေနေလေမှာပေါ့နော်ဒီနေပြင်တိုက်ပွဲပေါ့လေဖြစ်ပြီးကဲနောက်ပိုက်ပေါ့ဒီညတကောက်ကျော်တနင်္လာမှာလေးရနေတိုက်ကူသွားပြီပေါ့နော်အဲ့ဒီမှာစစ်ပြည်များလာပြီးတော့အဲ့ဒီမှာတိုက်ခါသွားတာပေါ့အဲ့ဒီလက်ထုပ်ဖိုးပေါ့နော်လာပြီးတော့တိုက်ခါသွားတယ်ကြဲတိုက်ရင်မရှိရတယ်လို့စပြစ်သွားတယ်အဲ့ဒီကျေရတော့6လုံးပြည့်စီသွားတယ်လို့အဲ့ဒီမှာတင်းကျင်ကလည်းရှိတယ်ဒါပေမဲ့ရာဇီရတာတော့ထိခိုက်တယ်ရရှိမှုတော့မရှိဘူးပေါ့
ဇန်နဝါရီလ3ရက်နေ့ညပိုင်းဖပုံမြို့နယ်လက်ပံဝါဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့တဆက်တည်းဇန်နဝါရီလ4ရက်နေ့မနေ့အစောပိုင်းမှာလက်ထိုးဖို့ကြည့်ရဘက်ကလေကြောင်းနဲ့ပြစ်ခတ်သွားတဲ့ကြောင်သူကပြောတာပါဒီတိုက်ခိုက်မှုတွေတွင်မှာတော့လက်ထိုးဖို့ကြည့်ရမှာရှိတဲ့ ဝါခဒဲစီယုံတတော်ကူစာတင်ကြောင်းတွေလည်းထိခိုက်မှုရှိခဲ့တယ်လို့ဖာပွန်ဒေသခံတူကပြောပါတယ
်။အပေါ်ကနေပြစ်တယ်ဆိုတော့စီယုံနဲ့စာတင်ကြောင်းနဲ့လည်းပေါက်ပြတဲ့ဓာတ်ရောရှိပေါ့။အခုကစာတင်ကြောင်းလာဖက်နေမှုမိုးတာလေ။ဒီဖက်တွေပေါက်တော့တွေ့ရတယ်။စီယုံဆိုလည်းနေပြစ်တယ်ပဲကွာကြတာတွေ့ရတယ
်။ဖာပွန်မျိုးနယ်ဘက်ကတိုက်ပွဲအခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းတော့သူကအခုလိုပြောပါတယ်။
ဟုတ်ကဲ့၃ရက်နေမှာတော့၁၇နာရီလောက်မှာတော့ပါပုံကမာမောင်းလမ်းလုံကြုံကြီးလုံနေတဲ့အဖွဲ့တွေနဲ့ဖြစ်တာတော့ရှိတယ်။တက်နေတော့ဖြစ်တာမဟုတ်ဘူး။ဒီဘက်က BGF အဖွဲ့တွေနဲ့ဒီတမဟာငါအဖွဲ့တွေနဲ့ဖြစ်တာတော့ရှိတယ်။ BGF အဖွဲ့ကလမ်းလုံကြုံကြီးယူထားတဲ့စခန်းပေါ့။အဲဒီစခန်းကိုဒါလာရောက်ပစ်ခတ်တဲ့ဟာမျိုးဖြစ်စဉ်မျိုးတကယ်မျိုးရှိတယ်။ပါပုံဘက်မှာ၃ရက်နေမနေ့၁၇နာရီလောက်မှာကျွန်တော်တို့ခေါ်ပုတ်စခန်းပေါ့နော်။စခန်းကိုလာပစ်တာတော့ရှိတယ်။ကျွန်တော်စီကတော့ဒဏ်ရာရှိတဲ့ရှုပ်ထွေးတချို့ရှိပါတယ်။
ဖပွန် KI ဘက်မှာစစ်ကောင်စီတပ်နဲ့ KNU တပ်မဟာငါတပ်ဖွဲ့တွေကြားတောက်လျှောက်လိုပဲတိုက်ပွဲဖြစ်နေရလို့ဗိုလ်မှူးဆော့ကလက်တူကပြောပါတယ
်။ဒီကပြရရင်အတွင်းမှာတော့ဒီနေ့တိုင်းလူတွေကလည်းဒီတပ်ဖွဲ့နဲ့ဂျန်နယ်တပ်မဟာငါတပ်ဖွဲ့ကြမှာနေ့တိုင်းရစစ်ကောင်မှုရှိတယ်။အထူးသဖြင့်ဒီဖပွန်နဲ့ကမမောင်းရမှာရဲ့နောက်ဒီလက်ဝဲအောက်ဖက်ကပဲလေအဲ့ဒီဆက်မှာဒီဘီလင်းဆောင်တော်ဘလော့ဒီတော့ရပ်ပိုက်ကိုအဲ့ဒါမှလည်းတနေ့အကျဉ်းကြီးအဲ့လိုမျိုးဖြစ်တယ်။တော်ဘလော့ဒီလူတို့ညနေကလေးဒီအလုံးကြီးတဲ့မှာဒီလိုပဲနေ့တိုင်းဆက်တိုက်လို့ပဲဖြစ်နေတယ်။
တိုက်ပွဲဖြစ်ပွားမှုနဲ့အတူပဲစစ်ဆောင်ရေးအတွက်လည်းတို့များလာနေပါတယ်။ KNU တပ်မဟာငါဒေသဘက်မှာစစ်ဆောင်ဥယျ3000နဲ့စစ်မှတ်ဘေးစိုးရိမ်နေရသူဥယျ5000ရှိနေတယ်ဆိုပြီးတော့သူကပြောပါတယ်။စစ်ဘေးဒုက္ခသည်တွေဟာထိုင်းနယ်ဇက်နဲ့နီးစပ်ရာဆွေမျိုးတွေရှိတဲ့ရွာတွေမှာတင်းရှောင်နေကြတာပါ။သူတို့တွေကိုဒေသအတွင်းလူမှုကွန်ရီအဖွဲ့တွေကကူညီထောက်ပံ့ပေးနေတာဖြစ်ပြီးတော့တခြားအဖွဲ့အစည်းအကူအညီတွေမရသေးဘူးလို့ပုံမှုဆော့ကလက်တူကပြောပါတယ
်။တို့ရဲ့စာဝတ်ညီညီရဲ့အနောက်မှာဒီဒေသလူမှုဆက်ကြီးကနေပြည်တော်ကကူညီထောက်ပံ့တယ်ရဲ့။နောက်ဒီအပြင်ရောက်နေတဲ့ဟိုတိုင်းနာနေတဲ့အခြေအနေတွေထောက်ပံ့နေလို့ရှိတာပဲနော်။ဒီအဲ့ဒီကဒီကကူညီရတော့ဒီတစ်ခုတော့ဟိုမရှိသေးဘူးရဲ့နော်
။ Cabinet ဖော်ပုံမျိုးနယ်ဘက်မှာမြန်မာစစ်တပ်ရိတ်ခါပူးဖို့အတွက်ကားလမ်းဖောက်ဆက်လို့ရကိစ္စနဲ့ပတ်သက်ပြီးတော့2018ခုနှစ်မတ်လကလေးကစပြီးတော့ KNU ကရင်မျိုးသားစီယုံတပ်မဟာ9နဲ့မြန်မာစစ်တပ်ကြမှာစီးပွားရေးပြခါတွေဖြစ်ပွားလာတာဖြစ်ပါတယ်။ဒါပြင်2021ခုနှစ်မတ်လနဲ့ဧပြီလမှာမြန်မာစစ်တပ်နဲ့ KNU တပ်မဟာ9တပ်တွေကြားတိုက်ပွဲတွေအတွင်းစစ်တပ်ဘက်ကနေပြီးတော့လေအင်းနဲ့ဗုံးကျဲတက်ခိုက်တာကြောင့်တောင်းနဲ့ချီတဲ့ပြည်တွင်းဒုက္ခသည်တွေဟာထိုင်းနယ်ဇက်ဘက်ကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်။ KNU တပ်မဟာ9နေမီထဲမှာ2021ခုနှစ်ဇန်နဝါရီလကနေပြီးတော့ဒဇမလကုန်အထိကီယန်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပေါင်း2692ကြိမ်ဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်ဘက်ကနေပြီးတော့1364ဦးသေဆုံး1313ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတော့ KNU Mutro သတင်းစင်ကနေပြီးတော့ဒီကနေ့မှထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA ကတော့တိကျအတည်ပြုလို့တော့မရပါဘူး။ KNU တပ်မငါထိချုပ်နေမြည်သေးသာမကတပ်မ1ထိချုပ်တဲ့တထုံခိုင်တပ်မ3ထိချုပ်တဲ့ညော်လေးပင်ခိုင်တပ်မ6ထိချုပ်တဲ့ဒူပလာယာခိုင်တွေဘက်မှာလည်းမြန်မာစစ်တပ်နဲ့ KNU တပ်တွေကြားမှာတိုက်ပွဲတွေရှိနေပါတယ်ခင်ဗျာ။
ကျင်းပြည်နယ်ဘက်ကစီရေးအခြေအနေကိုကိုသားညိုပြပြပေးခဲ့တာပါ။ရှမ်းပြည်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့အတွင်းကိုဒီကနေ့မနက်က TNL ခေါ်တပ်အောင်ပလန်တပ်ဖွဲ့တွေဝင်ရောက်ခဲ့ပြီးမြို့အရှိပိုင်းရပ်ကွက်တချို့နဲ့ဟိုနာကျေးရွာဘက်မှာစစ်ကောင်စီတပ်နဲ့တိုက်ပွဲဖြစ်ပွားနေပါတယ်။ဒီတိုက်ပွဲအတွင်းလက်နက်ကြီးကြီးထိပြီးကလေးငယ်2ဦးအပါအဝင်အရသာအနည်းဆုံး6ဦးထိခိုက်ခဲ့ပါတယ်။နန်းခမ်းမြို့တိုက်ပွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုကိုဇော်ဝင်းလိုင်းပြပြပေးပါမယ်ရှင်။
TNL ကတောင်ပလောင်တပ်ဖွဲ့တွေဟာနန်းခမ်းမြို့အတွင်းကိုဒီကနေ့မနက်၈နာရီလောက်ဝင်ရောက်လာခဲ့ပြီးနေ့ကင်း၁၂နာရီလောက်မှပစ်ခတ်တာတွေစတင်ဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမြို့ကန်တူက view ကိုအခုလိုပြောပါတယ
်။မနက် TNL ကမြို့ထဲရောက်လာတယ်ရက်ကွက်တုံးပါပဲ။၈နာရီလောက်ကလက်နက်ကံဒီကြားရတယ်လက်နက်ကြီးတံပေါ့နော်။ဒီရက်ကွက်ပြစ်မှာပေါ့နော်။ရက်ကွက်ပြစ်ကမြို့ကနမကျတာပေါ့နော်။ကျွန်တော်တို့ဒီဟိုနာကြီးရမကြက်ရပေါ့။အမဘလည်းဒီကလုံးကြတော့အမရွာလိဖြစ်သွားတယ်၆ရောက်လောက်ဖြစ်တယ်လို့ပြောတယ်။ဒါညာပြင်းလာတော့နံပါတ်၃ရောက်ရှိနေတယ်။အဲဒီမှာပေါ်ကြတဲ့ DNA နဲ့တမတော်အမပိုက်ပေါ်ဖြစ်ရောဟိုနာနဲ့ရက်ကွက်ပြင်းမှာပေါ့နော်။ခုချိန်ကြည့်တဲ့လက်နဲ့ကြမ်းကြားနေရသေးတယ
်။တခြားဒေသခံတအူးကတော့လက်နဲ့ကြည့်ကြည့်ဟာဟိုနာရွာကချင်စုအပိုင်းမှာရောက်ပြီးထိခိုက်ဒဏ်ရာရသူတွေထဲမှာကလေးနှစ်ယောက်ပါဝင်ကြောင်းပြောပါတယ်။
ဟိုနာကကချင်စုကချင်စုရက်ကွက်မှာကြားတယ်အဲ့မှာဒီလိုသူကရှိရရှိတယ်ဒါပေမဲ့၆ယောက်ပဲကြည့်ပြီးပြောတယ်ကလေးနှစ်နှစ်ရယ်ငါးနှစ်ရယ်ပါတယ်ပြောရတော့ဒီပြောရမရှိဒါပေမဲ့ကလေးတွေနည်းနည်းဆိုရင်တော့တချို့ကကောင်ကြားတယ်ရှိတယ
်တက်ပွဲဖြစ်တဲ့နေရာဟာနန်းခမ်းမြို့အရှိဘဲရက်ကွက်တရက်ကွက်နှစ်နဲ့ဟိုနာရွာဘက်မှာဖြစ်ပြီးနန်းခမ်းမြို့ဘက်မှာလူအသွားအလာကင်းမဲ့နေကြောင်းလဲဆက်ပြောပါတယ
်အခုကဖြစ်နေတယ်လေကြီးကကတည်းကရောင်းရမ်းပြီးတော့ကနေချပြီးငါးပြီးတော့တိုက်ချပြီးအားဘူးမျိုးပေါ်ဒီရက်ပစ်စီရတာဆိုတော့အဲ့ဒါအေးကိုမှတ်ထားတော့ဒါတော့ကောင်းပြီလမ်းပေါ်မှာ
်
ဒီတက်ကနေကဟိုနာရွာမှာကြတဲ့လက်နေကြီးကြီးဟာနန်းခမ်းမြို့တောင်ဘက်ကစခန်းတစ်လို့ခေါ်တဲ့စစ်ကောင်စီတပ်ကပစ်ခတ်တာဖြစ်ကြောင်းပြောပေမဲ့တီးကြအတည်ပြုချက်တော့မရပါဘူးတပ်ပွဲအတွင်းစစ်ကောင်စီဘက်က၂ယောက်ကြဆုံးကြောင်းနဲ့ TNL ဘက်ကလည်းထိခိုက်သူတွေကိုပြန်လည်တည်ယူသွားသလားဆိုတော့အတိအကျမသိရသေးကြောင်းနဲ့တပ်ပွဲဟာနေကင်း၁၂နာရီလောက်ကနေညနေ၅နာရီလောက်အထိဆက်ဖြစ်နေကြောင်းဒေသခံတွေကပြောပါတယ်။နန်းခမ်းမြို့တပ်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုမေးမြန်းရမှာအခြေအနေမသိရသေးကြောင်းပြောဆိုပြီး TNL ပြောရေးဆိုခွင့်ရှိသူကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။ဇန်နဝါရီလ၄ရက်နေ့ကလည်းနန်းခမ်းမြို့မြို့မဈေးအတွင်းမှာလူ၂ယောက်တနက်နေ့ပြစ်ဒဏ်ခံခဲ့ရပါတယ်။အဲ့ဒီသေဆုံးသူ၂ယောက်ဟာ TNL အဖွဲ့ကဈေးအတွင်းအခွန်ကောက်ယူသူတွေဖြစ်ကြောင်းနဲ့ဒီကနေ့ဖြစ်တဲ့တပ်ပွဲဟာဒီတပ်ဖြတ်မှုနဲ့ဆက်ဆက်နေကြောင်းဒေသခံတွေကပြောပါတယ်။ဒီဇင်ဘာလလယ်ပိုင်းကလည်းTNL ကအခွန်ကောက်ယူမှုများပြားတယ်ဆိုပြီးနန်းခမ်းဈေးကို၅ရက်ကြာပိတ်ခဲ့ကြပါတယ်နန်းခမ်းမြို့နယ်တဝိုက်မှာ TNL အပြင် KIA ကချင်း SSPP မြောက်ပိုင်းရှမ်းတပ်ဖွဲ့နဲ့ RCSS တောင်ပိုင်းရှမ်းတပ်ဖွဲ့စတဲ့လက်နက်ကိုင်အဖွဲ့တွေလည်းလှုပ်ရှားနေတဲ့နယ်မြေဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပြပြပေးခဲ့တဲ့နန်းခမ်းမြို့တိုက်ပွဲအခြေအနေတင်ပါအခုဆက်ပြီးရန်ကုန်နဲ့မုံရွာကဘုံပေါက်ကွဲမှုအကြောင်းလဲဆက်ပြပြပေးခြင်းပါတယ်ဒီကနေ့ January လ5ရက်နေ့ကရန်ကုန်မြောက်ကလာပါမြို့နယ်နှစ်ယောက်ကအုပ်ချုပ်ရေးမှုရုံးမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်မုံရွာမြို့မှာတော့ကင်းလက်နေတဲ့စစ်ကောင်စီကားတစ်စီးမိုင်းခွဲတိုက်ခိုက်ခံရပြီးစစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကတင်ပြပို့ထားတာမဆုမုံပြပြပေးပါမယ်ရှင်
ဒီကနေ့မနက်စောပိုင်း6နာရီဝန်းကျင်လောက်ကမြောက်ကလာပါမြို့နယ်နှစ်ရက်ကွယ်ရဲ့အုပ်ချုပ်ရေးမှုရုံးမှာဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုအတွင်ထိခိုက်ပျက်စီးမှုအခြေအနေကတော့အတိအကျမသိရသေးဘူးလို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတဦးက VOA မြန်မာပိုင်းကိုပြောပါတယ်
။မနက်က6နာရီမထိုးခင်လေးထပေါက်တာ။ထပေါက်ပြီးရောအဲ့တော့ခဏလောက်နေတော့ဒီသူတို့ဒီအနာပိုင်းကြီးရောက်လာတာပေါ့အနာပိုင်းကြီးရောက်လာပြီးခုတနားကြီးထိုးကန်ဒီမှာနောက်တစ်လုံးထပ်ပြီးတော့ပေါက်တာနှလုံးပေါက်တာတော်တော်ပထမတစ်လုံးကမပြင်းဘူးဒုတိယတစ်လုံးကတော်တော်ပြင်းတယ်ကြီးလိုက်တဲ့အနေအထားတော့တိရတလောက်တော့အဲ့ရှေ့ရုံးရှေ့မှာရှိတဲ့ဒီကားတွေပျက်စီးရတာရှိတယ်အဲ့နိုင်တစ်ခါကျမှရှိတယ်ဒီမုတ်စားနေတဲ့လူတွေရှိတယ်လို့တော့သိရတယ်ကားတွေကတော့ပျက်စီးသွားဒီရုံးနေရလူတွေဒီပေါ့နော်ဒီဘလောက်ထိလဲမထိလဲတော့အတိအကျတော့မသိသေးဘူး။
ပောက်ကွဲမှုဖြစ်ပြီးတဲ့နောက်မှာတော့အမှတ်3လမ်းမကြီးကိုစစ်ကောင်စီတပ်ကပိတ်ဆို့လိုက်ပါတယ်။နောက်တားဆီးစစ်ဆေးတာတွေလုပ်နေတယ်လို့အဲ့ဒီနေ့မှာနေထိုင်သူတူကပြောပါတယ်။ဒီလိုပိတ်ဆို့ရှာဖွေမှုတွေလုပ်ပြီးတဲ့နောက်မှာတော့ပောက်ကွဲမှုဖြစ်တဲ့အနီးမှာပဲနောက်ထပ်မပောက်ကွဲသေးတဲ့ဘုံတလုံးထပ်တွေ့ရတယ်လို့ပြောပြပါတယ်။မြောက်ကလာပါမြို့နယ်မှာ January 4ရက်လွတ်လပ်ရေးနေ့ဖြစ်တဲ့မနေ့ကလည်းည9နာရီဝန်းကျင်လောက်ကငမွေးဒရာအနီးမှာရှိတဲ့စစ်ကောင်စီကင်းစခန်းတစ်ခုပောက်ကွဲမှုဖြစ်ခဲ့ပါတယ်။တူဓမာလန်းနဲ့ခေမာတီလန်းတောင်ကကန်တာယာလန်းစုံသားမှာလည်းပောက်ကွဲမှုဖြစ်ခဲ့ပါတယ်။မြောက်ကလာပါမြို့နယ်အပြင်ရွှေပြည်သာလှိုင်တာယာမယန်းကုန်းတာကေတာနဲ့တာမွေမြို့နယ်စတဲ့နေရာတချို့မှာလည်းလွတ်လပ်ရေးနေ့တွေမှာပောက်ကွဲမှုအသေးစားလေးတွေရှိခဲ့တယ်လို့သိရပါတယ်။စကိုင်းတိုင်းမုံရွာမြို့မှာလည်းဒီကနေ့မနက်ပိုင်းကအောင်တပြေလမ်းနဲ့အာဇာနီလမ်းစုံမှာကင်းလက်နေတဲ့စစ်ကောင်စီကားတစ်စီးမိုင်းခွဲပြီးတော့တိုက်ခိုက်ခံခဲ့ရပါတယ်။ဒီတိုက်ခိုက်မှုတွေမှာတော့စစ်ကောင်စီတပ်သားတချို့ထိခိုက်မှုရှိခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်။ပောက်ကွဲမှုအပြီးမှာတော့စစ်ကောင်စီတပ်သားတွေကအနီးဝန်းကျင်မှာရှိတဲ့ပြည်သူတချို့ကိုဖမ်းဆီးသွားတာမျိုးရှိတယ်လို့ပြောပြပါတယ်
။အာဇာနီလမ်းပေါ့အဲ့ဒီနဲ့အောင်တပြေလမ်းတောင်းမှာအဲ့မိုင်းရှင်းလာရင်လည်းခွဲသွားတာလို့ပြောသုံးယောက်ကြီးရဲ့ပြောရတဲ့ခုလည်း9ယောက်လေဒါပေမဲ့ပြင်တော့3ယောက်ပဲဒီကိစ္စနဲ့တော့အဲ့နောက်ပိုင်းကတက်တွေပါရဲ့ဒီတက်တာရောကြားတယ်အဲ့နာတော့ဖိတ်ထားတယ်ဘာလဲဆင်းနေနေလောက်တဲ့ပတ်ချာနောက်ပိုင်းမှာပြန်ပွင့်တယ်သုံးမယ်လို့တာဖန်ပြီးပါတော့တာရှိတယ်စစ်ကိုပါတော့တာရှိတယ်ဘုံဘုံဘုံကတော့မိတိုင်းမျိုးပါရှင့်တယ်ကိုရပိုင်းဟိုဒီလူရနေစားတယ
်ဆရာနာရှင်စန်းကျင်လျှက်ပြက်ဆန္နာပြမှုတွေရောဘုံပေါက်ကွဲမှုတွေပါရှိနေတဲ့မုံရွာမျိုးဝင်းကျင်မှာတော့လုံခြုံရေးကအထူးတင်းကျပ်ထားပါတယ်စကိုင်းတိုင်းမုံရွာမျိုးအနီးဝင်းကျင်ကမျိုးတွေမှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေရှိနေပါတယ်နောက်အနီးဝင်းကျင်ကကျေးရွာတွေမှာလည်းစစ်ကောင်စီဘက်ကနယ်မြေရှင်းလင်းစစ်ဆင်ရေးတွေကိုလည်းဆောင်ရွက်နေပါတယ်ရှင်
မဆုမုံပြပြပေးခဲ့တာပါရှင် VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်ရနေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ View American တရဲ့ဗုဒ္ဓဘူးနဲ့ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ View American တန်းကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16 kHz 1553ညာ၊လိုင်းဒိုမီတာ25 kHz 11803ညာ၊လိုင်းဒိုမီတာ32 kHz 9335၊လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေတာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘုရားရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ရင်းမှတ်ပေးအနီးကတိုက်ပွဲတွေကြောင့်ဒေသခံတွေဘေးလွတ်ရာတိတ်ဆောင်နေရတဲ့တဲ့င်းပြောပြပေးစင်ပါတယ်။စကိုင်းတိုင်းရင်းမှတ်ပေးမြို့နယ်လယ်ငေါရွာနဲ့လက်တောင်းငယ်ရွာကြားမှာဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြား January 5ရက်ဒီနေ့မနက်အစောပိုင်းကတည်းကတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်ဒေသခံကျေးရွာအနေနဲ့ဘေးလွတ်ရာတိတ်ဆောင်ကြရပြီးအကူအညီတွေလည်းလိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုနှမ်းလောင်ပြပြပေးပါရှင်
။ရင်းမပင်မြို့နယ်လယ်ငေါကျေးရွာနဲ့လက်တောင်ငယ်ကျေးရွာကြားမှာဒီကနေ့မနေ့အစောပိုင်းကတည်းကပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF တာဝန်ရှိသူတို့ကပြောပါတယ်။ပလဲနယ်ကနေရင်းမပင်ဖက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ရင်းမပင်ခရိုင်ထက်ကပလဲ PDF ၊ကနီ PDF ၊ရင်းမပင် PDFဆလင်ဂျီ PDF တပ်ဖွဲ့တွေကပူပေါင်းတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီကအင်အားအမြောက်အများနဲ့စစ်ကြောင်းထိုးလာတယ်လို့စစ်ရဟတ်ရင်နဲ့စစ်ကူတွေပါတိုးချနေတယ်လို့ရင်းမပင် PDF တာဝန်ရှိသူတို့ကပြောပါတယ
်မနက်က6နာရီကျော်လောက်မှစပြီးတိုက်ခိုက်ဖြစ်တဲ့အခုချိန်ဒီအောင်ဘလက်ဆက်ပစ်ခတ်တာရှိတယ်နောက်ပြီးတော့လေအနေနဲ့ဒီလာပြီးတော့ကူတွေချတာရှိတယ်ဒီမနက်ကတော့တိုက်ခိုက်ဖြစ်ပြီးတဲ့နောက်ပိုင်းမှာသူတို့ဒီစစ်ကြောင်းထိုးလာတာပေါ့နော်သူတို့ကတာလွန်ရရတွေနဲ့တုံးလာတဲ့ခါကျွန်တော်တို့ကနည်းနည်းလေးနောက်ဆုတ်ပေးလိုက်တဲ့အချိန်မျိုးပေါ့စီးရရပါတော့။အဲဒီမှာလင်ငေါ့ရွာတဲ့ကသူတို့ဝင်လာတယ်ပေါ့နော်။ဝင်လာပြီးတော့ဒီမင်းချို့မိလောင်နေပေါ့နော်။မရှိဘူးလေပေါ့။အချက်မဲ့စစ်ကောင်ကြီးကမရှိပါလား။အဲရှို့တော့အခုလက်ရှိနေထားမှာကဒီကျွန်တော်တို့ပြရတော့ဆိုလို့ရှိရင်အင်း6လုံးပေါ့နော်။မရှိခံရတယ်။ဒီကမဲ့ကလည်းညားနိုင်တဲ့အချိန်မျိုးပေါ့နော်။
တိုက်ပွဲအခြေအနေကြောင့်လက်တောင်းငယ်ရွာလက်တောင်းကြီးရွာလင်ငေါ့ရွာတွေကကျေးရွာသားတွေထွက်ပြေးနေရတယ်လို့အနီးအနားကကျေးရွာ6ရွာလောက်လဲမနေရဲလို့ဘေးလူရာကိုထွက်ပြေးတင်းရှောင်လာရတယ်လို့စစ်ပြေးဒုက္ခသည်တွေကိုကူညီစောင့်ရှောက်နေတဲ့တန်ဃာတော်တစ်ပါးကမိန့်ကြားပါတယ
်အဲတိုက်ပွဲဖြစ်တယ်ဘူးနော်ဖြစ်ပြီးရင်တော့သူတို့အဲလင်ငေါ့ရွာရဲ့လမ်းဘေးမှာရှိတဲ့အိမ်လေးတွေကိုမိချို့ပြက်စီးသွားတယ်လို့ကြားရတယ်မှာကျေးသားငယ်နေကလက်တောင်းကြီးလက်တောင်းဝေးတရက်ကအနာကိုပြေးတယ်နောက်ပြီးတော့ဒီဦးလေးတို့ရမပင်တခြားမှာရှိတယ်ဒီဘက်ကလည်းစေးပကြတော့ပေလန်းနဲ့ဒီတော့တော်ယူကောင်းစစ်တယ်ပင်လည်းစားရင်ရွာ၄၆ရွာလောက်ကတော့စေးပရှောင်းနေနဲ့ပြေးနေရတယ်အဲဒီနေ့မနက်ချင်းမှာတော့ဖေးရရင်ပြန်သွားတာကိုဘိုးလို့ညီလိုက်တွေ့လိုက်ရပါတယ်
ရင်မပင်တဲ့ဖက်မှာလမ်းကြောင်းသွားလာရိတ်ခဲခဲလို့ဆေးဝါးဝယ်ယူမှုမရရှိသလိုရေရှည်မှာစားနပ်ရိတ်ခါပြက်လာနိုင်တယ်လို့ဆက်လက်မိန့်ကြပါတ
ယ်ရင်မပင်လမ်းကြောကြီးဘဝဟူသွားတဲ့လမ်းကြောကြီးတစ်ချောင်းမှာပြည်သူတွေကသွားရလာရိတ်ခက်ခဲတွေရှိတဲ့အတွက်ရေရှည်မှာတော့စားနပ်ရိတ်ခါများပြတ်တောက်နိုင်တယ်လို့ဘုံဘွားတို့သုံးသပ်တယ
်အုတ်ပြစ်အိမ်ပြစ်ဘေးလို့ရာတိမ်းရှောင်လာတဲ့ဒုက္ခတွေတွေအနေနဲ့ဆောင်းတွင်အေးအေးတန်းကြောင်မကြမ်းမမာသူများနေပြီးတော့ဆေးဝါးအကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါတယ်
နားလောင်ပြပြပေးခဲ့တဲ့စကိုင်းနိုင်ဘက်ကအခြေအနေဖြစ်ပါတယ်ဗုဒ္ဓဘူးညာရဲ့တရင်ပြပုချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးဗုဒ္ဓဘူးညာတိုင်းတက်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကအရင်ဆုံးတော့ဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတက်ဆက်ပေးကြပါတယ်တုတ်ကွေးဖြားနာဖြစ်ပွားတဲ့အခါပြန်ပြောက်ကင်းအောင်လှုံ့ဆော်ရမယ့်နည်းတွေအများကြီးရှိပါတယ်ဒီထဲမှာပဏိစည်းဝါးဈေးဝါးတွေတုံးမှမဟုတ်တာကြောင့်တတ်နိုင်သမျှမလိုအပ်ဘဲအသုံးပြုတာမျိုးကိုရှောင်ကျဉ်သင့်ပါတယ်လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြပေးထားပါတယ်ရှင်
တုတ်ကွေးဖြားနာယောဂါဟာဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့ယောဂါတစ်ခုဖြစ်ပါတယ်။ဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပေါ်ခံစားရတဲ့တုတ်ကွေးဖြားနာယောဂါကိုကုသတဲ့နေရာမှာခန္ဓာကိုယ်ရဲ့ကိုယ်ခံဆွမ်းအားစနစ်ကိုအဓိကအားကိုးကြရတာပါ။တုတ်ကွေးဖြားနာဖြစ်ပြီဆိုရင်ကိုယ်ခံဆွမ်းအားကောင်းမွန်စေဖို့အတွက်အရေးဝဝအေးချင်းအနားယူခြင်းအရေးများများတောက်ခြင်းအသားဓာတ်များများစားသုံးပေးခြင်းအာဟာရဓာတ်စုံလင်အောင်စားသုံးပေးခြင်းစတဲ့နည်းလမ်းတွေနဲ့ကုသကြရတာဖြစ်ပါတယ်။တုတ်ကွေးဖြားနာကိုကုသတဲ့နေရာမှာပရိစီဝဆေးတွေကိုမလိုအပ်ဘဲထည့်သွင်းအသုံးမပြုသင့်ပေမဲ့တချို့နေရာတွေမှာတော့မလိုအပ်ဘဲအသုံးပြုနေကြတာကိုတွေ့မြင်နေရတယ်လို့ကျန်းမာရေးသတင်းအေဒီတာတဦးဖြစ်သူဒေါက်ထွေးစီမန်ကအခုလိုပြောပါဗျ
။ဒီကုနာဒီကိစ္စစောစောပဲမှလည်းကျွန်တော်နည်းနည်းတော့ပြောခဲ့ပါဗျ။မှန်ပါတယ်။ဟောအေးဘီနာဆေးတာမန်ဖြားနာတော့ဒီလောက်နဲ့တော့ဒီပရိစီဝဆေးတွေသုံးဖို့မလိုပါဘူးเนาะ။မလိုပဲနဲ့ဒါပေမဲ့သုံးနေကြတယ်။ ဟိုတချို့သောဆရာဝန်များเนาะဘုဥ္ကလင်းလင်းဝန်ကအဲကျွန်တော်တို့ကိုယ်တိုင်ပဲဆရာဝန်ဖြစ်ကစားမှာကိုယ်စေးကလူနာလာတဲ့ခါမှာယောဂါရှာတာကြာမှာကြောက်လို့ဘာပိုးမှန်းတော့မသိဘူးเนาะမြန်မြန်ပြောက်အောင်မြန်ပြောက်မှာလူနာကငါ့ချင်းမြန်မြန်လာမှာဆိုတော့ဘော်တရားနဲ့သက်သနတ်ဖြစ်ချက်လဲသလိုပဲအဲ့ဒီဘော်တရားတွေကိုမလိုဘဲနဲ့ခါလဲပေးပလိုက်တာเนาะဟာတကယ်ကို brush pattern ပဲပေးပလိုက်တာအဲ့ဒီအချိန်ကြီးကကျွန်တော်စေးရောဂါမှာနည်းနည်းရှိနေသေးတယ်လို့ကျွန်တော်ထင်ပါတယ်ဒါအပြင်ဒီခုနလိုကျွန်တော်တို့စက်တင်မှာဟောပေါ့ဓမ္မကြီးဆရာဝန်နေဒီလူနာတွေကိုယ်တိုင်ကလည်းမပေးရင်မကြိုက်ဘူးเนาะသူကတဲက၂ရက်စိတ်ပြန်ချင်းနေပြီးတော့အပြားမကြသေးဘူးဆိုလို့ရှိရင်သူကမကြိုက်တော့ဘူးတကယ်တမ်းကျတော့အားလုံးသိတဲ့အတိုင်းပဲဆရာတို့လည်းသိတဲ့အတိုင်းပဲဒီတချို့ဟွာတွေကယောဂါတွေကဗိုင်းရပ်စ်ပို့ဆိုလို့ရှိရင်ချက်ချင်းအပြားမကြဘူး၂ရက်၃ရက်တော့ခံရတာပဲဟုတ်တယ်ဗျာအဲ့တော့ခွတ်ချင်းမပြောက်တဲ့ခါကျတော့အချိန်တိုင်းပြောက်သွားမှာပဲเนาะအချိန်တိုင်းပြောက်သွားမဲ့ယောဂါကိုဘလို့ပဲနဲ့သေးတယ်အန်တီဘိုတီတွေပေးနေရတာလူနာလည်းသူမပေးလို့ဆိုမကြိုက်လို့တောင်းကောင်းဆိုရင်လည်းတော့ပြည်သူလူထုဒါလိုက်နာမယ်ခဲ့အဲ့ဒါမျိုးတွေကိုမတောင်းဆိုတော့ပါဘူးနံပါတ်နှစ်သူကိုယ်တိုင်လည်းခုနတော့ပြောခဲ့သလိုပဲတောက်လို့ပြောလို့တေချာလို့ evidence based ပေါ့နော်တခွဲကအဖြေရထားပြီးအသက်ကြီးအဖြေရထားပြီးလို့ခင်ဗျာဒါကတော့ခင်ဗျာပိုးကတော့ဘာပိုးဖြစ်နေလဲဆိုတာတိကျပြောနိုင်ပြီးတော့သုံးရမယ့်ဆေးကိုပေးလို့ရှိရင်လည်းအဲ့ဒီဆေးကိုတိတိကျကျနဲ့တောင်းမှန်ကြညွှန်ကြားတဲ့အတိုင်း push ကိုယ်နော်အပြေဝတ်တောက်ဖို့လိုပါလေနော်မစိုးမဖို့တော်ပြီးဖြတ်ထားလို့မရပါဘူးနောက်ကသူများတွေတောက်ပြီးတောက်ထားတဲ့ကြံနဲ့ဟိုမှသေးကကလေးဟိုသုံးလုံးတော့ပဲညော့နေတယ်ငါအဲ့ဒါကြံနဲ့လည်းငါတောက်တော့ပဲမစိုးဘူးအဲ့ဒါမျိုးအဲ့ဒီမျိုးတွေကိုလည်းဖယ်ရပါတယ်နော်အဲ့ဒီဥစားတွေကလည်းဒါမှားယွင်းတဲ့ယူဆတွေဖြစ်ပါတယ်မှားယွင်းတဲ့အလေးထားတွေဖြစ်ပါတယ
်ပရိအနုဇီဝဆေးရင်ပါမှုကိုမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံအသီးသီးမှာကြုံတွေ့နေရတာဖြစ်ပါတယ်ပရိဇီဝဆေးတွေအပါအဝင်ပရိအနုဇီဝဆေးတွေမလို့အဖဲအသုံးပြုတာမျိုးကိုရှောင်ကျဉ်နိုင်မယ်ဆိုရင်ဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့ဒေါက်တာစီမန်ကရှင်းပြပါဗျ
။ဆေးရင်ပါတဲ့ပြဿနာတတိတစ်ခါပါလောက်မှဖြစ်နေတာ။ဖြစ်နေတော့ကျွန်တော်တို့နိုင်ငံလည်းအပါဝင်တာပေါ့နော်။အဲ့တော့ကျွန်တော်တို့နိုင်ငံအပါအဝင်ဘယ်နိုင်ငံကမ္ဘာနိုင်ငံတိုင်းမှာဆေးသိပ္ပံပညာကိုအသုံးချတဲ့နိုင်ငံတိုင်းမှာဖြစ်ပေါ်နေပြီးကြုံတွေ့နေရတယ်။ဒီကနေ့ကြုံတွေ့နေရတဲ့ခါကျတော့ဒီကိုယ်တွေကခဏပြောလို့ရှိရင်ဒီဘောဆေးမတို့တော့เนาะဆေးမတို့တဲ့ပြဿနာတွေဖြစ်လာတာမြန်မာနိုင်ငံလည်းရှိတယ်လောကရှိတယ်ဘာတောင်ရှိလဲဆိုလို့ရှိရင်ကိန်းကနခေကာဖေကာတွေနေသိကြရင်တော့ကျွန်တော်တို့နမူနာအားဖြင့် TV ယောဂါကိုကြည့်လိုက်ရင်သိတယ်ကျွန်တော်တို့မြန်မာနိုင်ငံမှာเนาะဒီ TV ယောဂါကိုဟိုကြားဖို့လိမ့်မယ် TV ယောဂါကိုအခုနောက်ပိုင်းမှာပေါ်တဲ့ဆေးကိုဆေးရင်ပါတည်ပြဿနာဒီကဘာလို့မသိမ်းမောင်ပြဿနာကြောင့်เนาะဒီ TV တွနာတွေကိုမကုသနိုင်ဘူးမကုသနိုင်တဲ့အတွက်ဆုံးရှုံးရတယ်ဖြစ်တယ်အဲ့တော့ဒီ TV ပို့သက်ဆင်းနဲ့ပတ်သက်ပြီးကဘာပေါ်မှာเนาะခုကသိရင်ပါ TV ပတ်မှုအများဆုံးနိုင်ငံ30ရှိတယ်ကဘာကအဲ့30ထဲမှာမြန်မာနိုင်ငံခုအပေါ်
တကွေးဖြာနာယောဂကုသတဲ့နေရာမှာပရိဇီဝဆေးဝါးတွေမလိုအပ်ဖဲအသုံးပြတာမျိုးကိုရှောင်ကျင်မဲ့ဆိုရင်ပရိအနုဇီဝဆေးရင်ပါမှုကိုရှော့ချတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော့
ဒေါက်တာတန်စောတင်ဆက်ခဲ့တဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအားကစားကဏ္ဍမတိုင်ခင်ဦးကျော်စံသားရဲ့မြမအရေးတုံးတစ်ချက်ကိုတင်ဆက်ပေးပါမယ်။2021မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်မြမဒီမိုကရေစီအလားအလာဆုတ်ယုတ်ကျဆင်းပြီးကတ်ရောဂါကြောင့်ထိခိုက်လူဖြစ်နေတဲ့စီးပွားရေးလူမှုရေးအခြေအနေတွေလည်းပိုးပြီးနှိမ်ကျသွားတယ်လို့တုံသက်သူတွေကဆိုပါတယ်။အခုစမ်းသစ်လာတဲ့2022အခြေအနေရောဘလို့ဖြစ်လာနိုင်ပါသလဲ။စစ်ကောင်စီပြောထားတဲ့2023ရွေးကောက်ပွဲဆိုတာကရောတကယ်ဖြစ်နိုင်ပါသလား။မြန်မာအရေးတုံသက်သူဦးရဲထွန်းနဲ့ဦးကျော်စန်းသာဆွေးနွေးတုံသက်ထားပါတယ်ရှင
်။ဦးရဲထွန်းခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့လမ်းမဲ2022ခုနှစ်မြန်မာနိုင်ငံရဲ့အလားအလာဖြစ်ပါတယ်အဲ့ဒါကိုမပြောခင်2021ကိုကျွန်တော်တခွနဲ့ပြောရင်တော့အစိုးအညှောက်ထွက်ခါစမြန်မာနိုင်ငံရဲ့ဒီမိုကရေစီဟာလုံးဝအလားအလာခြုံငင်းသွားခဲ့တယ်စီးပွားရေးနိုင်ငံရေးလူမှုရေးအဖက်ဖက်ကဆုံးယုတ်ကြဆင်းခဲ့တယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီသုံးသပ်ချက်နဲ့ပတ်သက်ပြီးတော့ဦးရဲထွန်းကဘာများဖြစ်ဆက်ပြီးတော့ပြောချင်ပါသေးတယ်ပထမအနေနဲ့အကျဉ်းဆုံးပြောပါခင်ဗျာ
အဲ့ဒီပြီးခဲ့တဲ့တစ်နှစ်ကတက္ကသိုလ်ကလွှဲပြောင်းယူလိုက်တဲ့အတွက်သူတို့ဘက်ကခံယူတာကတော့မဲမတမာမှုလုံးလို့တက်မှတ်စေခြင်းတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေ
ရပြန်ထိန်းလိုက်ရတာလို့သူတို့ကတော့ခံယူတာပေါ့ရှစ်လုံငန်းစဉ်တွေချရေကောက်ပဲပြန်လုပ်ပေးမယ်အဲ့ဒီနောက်ရှိဖွဲ့စည်းပုံအခြေခံဥပဒေတိုင်းပဲဆိုရဖွဲ့ပြီးတော့အရင်တန်းချောင်းကိုပဲပြန်လျှောက်မယ်ဆိုရဟာတော့ဂရိချက်ပေးတာပေါ့လေဒါပေမဲ့အများပြည်သူလူထုနဲ့ဒီကမ္ဘာအတိုင်းအဝိုင်းကမြင်လာတော့ဖွဲ့စည်းပုံနဲ့ပါတီဒီမိုကရေစီလီလန်းအတိုင်းသွားနေတဲ့လမ်းကြောင်းမှာဒီလက်နဲ့ကင်တပ်ဖွဲ့ကနေပြီးတော့ဝင်ပြီးတော့အနောက်ရှက်ပြူတာပေါ့နော်နိုင်ငံရေးမှတက်ကဝင်ဆက်ဖက်တာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုကရေစီလမ်းကြောင်းကလမ်းချော်သွားပြီပြီးတော့အဲ့လိုယူဆကြတာပေါ့အဲ့ဒီအတိုင်းပဲအခြေအနေကတော်တော်လေးဆိုးရုပ်ပျက်စီးသွားတာပေါ့နော
်လမ်းမနှစ်ကိုစဉ်းစားကြည့်တက္ကပြောတဲ့အတိုင်းသူတို့အစုံနှုံတိုင်းဒီမိုကရေစီလမ်းကြောင်းပေါ်ကိုမှန်မှန်ကန်ကန်ဆောင်လှမ်းဖို့တက်မှတ်လာနိုင်လိမ့်မယ်လို့မျှော်လင့်နိုင်ကြရှိပါသလား
အဲသူတို့ကတော့2010မှာရွေးကောက်ပွဲနဲ့အဲ့တော့အပိခံပြောအစိုးရတက်လာတဲ့ခြေနေကိုတုံးသက်ပြီးတဲ့အခါကျတော့ဒီလာမဲ့ဟာကိုလေသူတို့စိတ်ထဲမှာမျော်မှန်းထားတာကရေတောက်ပွဲမှာ NLD ပါခဲ့ရင်လေသူ့တပါတီတဲ့တောင်ပြိုကမ်းပြိုမနိုင်မဲနဲ့အစိုးရတက်တက်သာမဖွဲ့နိုင်မဲနဲ့တခြားနိုင်ငံရေးပါတီတွေလည်းအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးဖြစ်အောင်ပုံဖော်ခြင်းတဲ့သဘောတွေ့ရတယ်ဆိုတော့ပထမအချက်ကNLD နိုင်ငံရေးပါတီကောင်းဆောင်တွေကိုသူကအခုဒီအမှုတ
ွေဆင်ပြီးတော့ဟု
တ်ကဲ့ပြီးတဲ့အခါကျတော့ဖန်ချုပ်ထားတယ်နောက်တစ်ခါနိုင်ငံရေးပါတီကိုကျတော့သူတို့ရွေးကောက်ပွဲဝင်ခွင့်ပြုလိမ့်မယ်လို့ထင်တယ်ဝင်ခွင့်မပြုဘူးဖျက်သိမ်းမယ်ဆိုတာမျိုးတော့လုပ်လိမ့်မယ်လို့ကျွန်တော်သိမထင်ဘူးဘာကြောင့်လို့ဆိုတော့ဒီရွေးကောက်ပွဲဥပဒေမှာကသုံးနေရအနည်းဆုံးမပြိုင်လို့ရှိရင်သူကပါတီကဖျက်သိမ်းခံရမှာဆိုတော့အဲ့ဒီဟာရှိထားတော့မပြိုင်ဘူးဆိုလို့ရှိရင် NLD ကသူကမပါဘူးဆိုရင်သူတို့အကြိုက်ဖြစ်မှာပေါ့နော်ဆိုတော့အဲ့ဒီလိုဆိုလို့ရှိရင်သူတို့ဒီ2008အခြေခံဥပဒေအတိုင်းသူတို့ကတော့ယူကောက်ပွဲကိုပီယာစနစ်နဲ့သူတို့တွားကြလိမ့်မယ်ပီယာစနစ်ကတော့အခုကတော့ဘာပဲဖြစ်ဖြစ်အဲလုံးကြမှာပဲ
ဟုတ်ကဲ့ပီယာစနစ်တုတ်တယ်ဘာညာတခြားပါတီတွေကပါတဲ့အစိုးရမျိုးဖြစ်စေခြင်းနဲ့ဆိုတော့ဒီသူတို့လုံနေတဲ့ပုံစံယူကောက်ပွဲဒါ credibility ရှိတဲ့ယူကောက်ပွဲနိုင်ငံတကာကအသိမှတ်ပြုတဲ့ယူကောက်ပွဲကဖြစ်လာနိုင်ပါမလား
အဲပြည်သူလူထုအများစုဒီဟာကိုလက်ခံမခံဆိုတာကသူတို့ကြီးညိုလေးစားတဲ့ထောက်ခံတဲ့ပါတီပါမပါဆိုတာကပို့ပြီးတော့အရေးကြီးတယ်ဥပမာဗမာအများစုနေတဲ့ဒေသတွေမှာဆို NLD မပါဘူး NLD ကသဘိတ်မောက်မယ်ဆိုလို့ရှိရင်တော်တော်များများကမဲပေးကြမယ်လို့ကျွန်တော်မထင်ဘူးတခါတိုင်းရင်းသားပါတီတွေဘက်မှာကြည့်လို့ရှိရင်လည်းရှမ်းဆိုလို့ရှိရင်ဥပမာအင်အားကြီးပါတီဖြစ်တဲ့အဲ SNLD လို့ပါတီမျိုးပေါ့နော်အဲရခိုင်မှာဆိုလို့ရှိရင်လည်း ANP လိုပါတီမျိုးပေါ့အဲအဲ့လိုပါတီတွေကမပါဘူးတပိတ်မှောက်တယ်ဆိုရင်သူတို့တက်ဆိုင်ရာဒေသတိုင်းရင်းသားလူလူတွေကလည်းလဲလာပေးကြလိမ့်မယ်လို့မထင်ဘူးအဲ့ဒီပါတီတွေပါတယ်သူတို့ကစီယုံလုံးတော်ပြီးတော့လဲလာထက်ကြပါဆိုရင်တော့လည်းအဲပြည်သူလူထုကတော့တက်တက်ကြွကြပါလိမ့်မယ်လို့မှန်းထားမိပါတယ
်ဟုတ်ကဲ့အဲ့တော့ပြည်သူလူထုကပါແລະປາຍຕະປາຍບໍ່ລະນັງງານດະກາກໍອະສີມັດປິມເຖິງມາລະດີຊາໂ
ອນັງງານດະກາກໍແລ້ວ NLD ໂລບາໂລບາປາແມ່ຍືກောက်ປ່ວຍມາປີອາສະເນຈင်ຕົງດໍແລ້ວອັນນີ້ປີອາສະເນກະບໍ່ລູປົ່ງຊັນສວາຕິຕິຈະຈະອູ້ວ່າດໍໂຕឧបດິມາປຽທັນໄດ້ແດ່ອັດແຈມໂລຄືຈະຈະດໍຈົນໂລແລ້ວຄັນມາລູມີຢາໂອນໍອັນນີ້ NLD ແລ້ວປາແມ່ຖ້າຕາຍຕາປາຕີແລ້ວປາແມ່ໄດ້ບໍ່ຫມောက်ປູສ່ວນດໍນັງງານດະກາກໍလက်ခံလာမဲ့သဘောရှိပါတယ
်ဟုတ်ကဲ့နောက်တစ်ခုကသူတို့ပြောထားတဲ့2023ထင်ပါတယ်နော် August မှာလမ်းသိဘူးဒီကောက်ပွဲလုံမယ်လို့
2023 August ဟုတ်ပါတယ်ဗျာ
ဆိုတော့အဲ့ဒီအချိန်မှာရောဖြစ်လာနိုင်မယ်ထင်ပါလားအဲ့ဒီထဲမှာထပ်ပြီးတိုးချဲအောင်လားသူတို့က
နောက်ဆက်ကဥက္ကဋ္ဌဘိုးချုပ်ဦးမင်းအောင်လိုင်းဟိုတနေ့ကပြောတဲ့မိန်ဘောမှာကတော့သူတို့ပေးထားတဲ့ဂရိအတိုင်းရွေးကောက်ပွဲကျင်းပပေးနိုင်ဖို့ဆိုတာကပြည်သူလူထုနဲ့နိုင်ငံတကာရဲ့အနေအထားပေါ်မှာမူတည်ပါတယ်လို့သူကပြောပါတယ်။အဲ့ဒီကတော့တိပေကတော့ဒီစူဂူဂူတွေအခုလိုချက်ပြီးတော့ပေါ့ဗျာ။လက်နက်ကင်ပရိဖက်ကတွေဆက်ရှိနေမယ်ဆိုရင်တော့လုံးမပေးနိုင်သေးဘူးဆိုတဲ့အတိတ်တယ်ပဲ
။ဟုတ်ကဲ့အဲ့ဒါပဲဟုတ်ကဲ့ဒါပေမဲ့လည်းပြည်သူလူထုကတော့သူတို့လုတ်ခဲတာမှန်လို့သူတို့လုတ်ခဲတာလက်မခံနိုင်လို့ဒီမိုကရေစီအချိန်နဲ့သွားနေတာကိုသူတို့တမင်တကာဖြစ်စီရလို့အနာသိငယ်လို့ဒီလိုလုပ်ရတယ်ဆိုရဖြစ်နေကြတာဆိုတော့ဒါသူတို့အတွက်ဆက်ပြီးတော့အကြောင်းပြပြီးအချိန်ဆွဲစရာများဖြစ်လာမလားဆိုတာဆိုရင်လည်းအများကြီးရတယ်နော
်မှန်ပါတယ်ဗျာမှန်ပါတယ်အဲ့တော့အဲ့ဒီအချိန်မှာလာမဲ့2023ဩဂုတ်လအချိန်မှာနိုင်ငံရေးအချိန်ကအခုအတိုင်းပဲဘာမှအပြောင်းလဲမရှိဘူးဆိုရင်တော့ တူတူအများစုကလည်းပါဝင်မှာမဟုတ်ဘူး။နောက်ပြီးတော့အဲ့ဒါလိုမဲယုံနေပါဒီမှာလည်းလုံလုံစိတ်ချစွာမဲပေးနိုင်ရဖို့ကလည်းမဲပေးနိုင်ခွင့်ရှိဖို့ကလည်းအဲဒီတန်တရားဖြစ်စရာပေါ့နော်။ပြီးပြီးတော့လူတွေကသွားပြီးတော့ဟိုဒီပေးရကြမှာမဟုတ်ဘူးလို့ဟိုယူဆမိပါတယ
်။ဟုတ်ဆိုတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ့အီအေအိုတွေရဲ့ရူးလလုံးစဲဆုံရှားမှုနဲ့အဲ့ဒီဦးရိနေသူငင်းကြေးလုတ်ချင်တယ်စိမြချင်တယ်ဆိုတာလည်းပဲစစ်တပ်ဘက်ကတော့တစ်ချိန်လုံးပြောနေတာတွေ့ရပါတယ်ဘလောက်များအလားအလာဖြစ်လာနိုင်ပါသလဲအခုကတော့ EAO ထဲမှာအပြစ်ရဖွဲ့ရင်းနဲ့တော့မှာပဲသူတို့ဒီပဋိပက္ခအချိန်မြင့်လာနေတာဖြစ်ပါတယ် KNU တို့ဘာလို့လဲဆိုတော့အဲ့ဒီဘက်ကလည်းနေဆုံးသက်ကြည့်ပါဦ
းလက်တွေ့ကြကြပြောရမယ်ဆိုရင်တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအခုငင်းကြေးဆွေးနွေးပွဲတွေမှာဆွေးနွေးလိုက်ကြတဲ့အခါအဓိကလိုလာချက်ကတော့ဒီအခြေခံဥပဒေပေါ့နော်အခြေခံဥပဒေကသူတို့လိုလာတဲ့ဖက်ဒရယ်ပုံစံမှာဖြစ်လို့အဲ့ဒီအတွက်နိုင်ငံရေးအခွင့်အရေးရတိုက်ပွဲဝင်လက်နက်ဆွဲကင်နေကြရတာဆိုတော့အဲ့ဒီဟာကိုရောက်ဖို့အတွက်ကအဓိကတိုင်ထားတာကတက်ဖြစ်နေတက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပုံကိစ္စမှာလဲသူက25ရာခိုင်နှုန်းပါထားတော့သူမထောက်ခံရင်ဖွဲ့စည်းပုံအခြေခံဥပဒေကပြင်လို့မရဘူးတက်ဖွဲ့စည်းပုံဒီဖွဲ့စည်းပုံအခြေခံဥပဒေကိုစရေးခဲ့တာလဲသူတို့ပဲဖြစ်နေတယ်သူတို့ပဲဖြစ်နေပြောချင်တာကအဲ့ဒီကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုအတိမပြုခင်ကတည်းကဒီတက်တနာကိုငင်းကြေးရင်းနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးခဲ့ရင်အခြေအနေကဒါတက်နဲ့ပဲဒီတက်တနာဆုံးပြတ်ပြီးရသွားမယ်ကိစ္စအဲ့ဒါကိုကျွန်တော်တို့ဒီဘက်မှာဆက်တယ်လာတဲ့အခါကျပြတ်ပြတ်သားသားမလုံနိုင်တော့အခုတိုင်းသားလက်နက်ကိုင်တွေအဖွဲ့စည်းတွေဘက်ကလည်းဘလို့ခံစားလာရလဲဆိုတက်နဲ့ဒီပဲတော့အချင်းမပြေဘူးပြည်သူလူထုထောက်ခံတဲ့အစိုးရပါမဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့
ဟုတ်ကဲ့
legitimacy ဖြစ်မယ်ခိုင်မာမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့သူတို့ကလည်းအခုတက်ကအာဏာယူထားပြီးတော့တက်ကပြင်ပေးပါမယ်အတိုင်းကဟိုခင်ဗျားတို့ဒီဝပြန်လာကြပါဆိုတာကိုသူတို့ကလည်းတက်တက်ကြွကြွမလာကြဘူးပေါ့နော
်ဟုတ်ကဲ့
ယုံကြည်မှုတိုက်မရှိကြဘူးအဲ့လိုတွေ့ရပါရဲ့
နောက်ကျွန်တော်နိုင်ငံရေးပြောနေတော့စီးပွားရေးသိအရေးကြီးပါတယ်အခုဆိုရင်တိုင်းပြည်ဟာနိုင်ငံတကာရဲ့စီးပွားရေးသိဆိုးတန်ခတ်မှုတွေနောက်ပြီးတော့တိုင်းပြည်တွင်းမှာသွားရေးလာရေးကုန်စည်ချောမွေးမှုကွန်ထရိုးလ်ရေးမျိုးမျိုးပေါ်နေတာယောဂါဘေးကြောင့်လည်းရှိမယ်နိုင်ငံရေးဘေးကြောင့်လည်းရှိမယ်နေဆက်ကုန်သွယ်ရေးတွေထိခိုက်နေတာနေရာရှိဆိုတော့စီးပွားရေးကလည်းအတော်လေးချွတ်ချုံကျနေလို့သိရပါတယ်ရွေးကောက်ပွဲလှုပ်လာနိုင်မဲ့အခင်းကျင်းအထိအဲ့ဒီကိစ္စတွေကပြည်လဲနိုင်တဲ့အလားလားရှိပါမလားဒီလိုပဲချွတ်ချုံကျနေရင်ကောအဲ့စကောင်စကားလုတ်ပေးမဲ့ရွေးကောက်ပွဲဆိုတာတကယ်လုံနိုင်ပါမလားအဲ့ဒါလည်းထပ်သွင်းစဉ်းစားဖို့လိုမထင်လဲ
နိုင်ငံရေးအဆင်မပြေရင်စီးပွားရေးလည်းအဆင်မပြေဘူးပေါ့စီးပွားရေးအဆင်မပြေရင်တကနိုင်ငံရေးမှာလည်းကြီးကြိုက်တာပေါ့လေအခုကကျွန်တော်တို့နိုင်ငံရေးအရအဲ့လိုအဆင်မပြေတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအလုတ်ပေးမဲ့လူတွေနောက်အရင်းနှီးတည်ဆောင်လာမဲ့လူတွေအကုန်လုံးကဟိုထွက်သွားမဲ့လူတွေကများနေတယ်ပြန်ဟိုအစ်စ်ဝင်လာတာနဲတာပေါ့ဆိုတော့အခြေအနေကကြားလေကိုလေပေါ့ဒီချိန်မျိုးမထိန်းထားနိုင်ဘူးပြန်ဝင်လာအောင်ထပ်ပြီးအသင့်ဝင်လာအောင်ကျွန်တော်တို့မလုပ်နိုင်ဘူးဆိုလို့ရှိရင်စီးပွားရေးကဆက်ပြီးတော့ဆိုးနေမဲ့သဘောရှိတာပေါ့အဲနောက်ထူးခြားတဲ့အချက်တစ်ခုကတော့တရုတ်ပြည်ဘက်ကလည်းအဲရင်းနှီးမြှုပ်နှံမှုတွေကအရင်ဒီနာအဖလက်ထက်တုန်းကလို့မဟုတ်ဘူးဟိုတန့်သွားတာပေါ့နော်သူတို့ဘီယာတိုင်းစီမံကိန်းနဲ့ဆက်နွယ်နေတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံမှုလာလုပ်ဖို့လဲရပ်တန့်နေတာအဲ့ဒါတွေတွေ့ရတယ်တော့ဒါရီကလည်းနိုင်ငံရေးကောင်းမှနိုင်ငံရေးရာကုဏပြောသလိုချောချောမွေ့မွေ့ဒီလိုလူတို့ကကြည်ကြည်ပြူပြူရှိမှဒီလိုနံမှုတွေကလည်းဝင်လာရဲမှလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါပေမဲ့ကျွန်တော်အခုနည်းနည်းလေးမျှော်လင့်ထားနေတာကကမ္ဘောဒီးယားကဟွန်ဆန်းကမြန်မာနိုင်ငံကိုသူကပြန်ပြီးတော့သိမ်းသွင်းပြီးတဲ့အခါကျတော့အပြော်နီးနဲ့ပေါ့နော်အဲဒီနွားဒီလာတဲ့အခါတောင်သားစုကြီးနဲ့တွေ့ဖို့တွေပါတယ်ဒီစူးစားပြီးတော့တစ်ဖက်တစ်လမ်းကအပြော်နီးနဲ့များသူအရှင်ပြေအောင်ဆောင်ရွက်နိုင်မလားပေါ့နော်အဲအဲ့ဒါလို့ဆောင်ရွက်နိုင်နာဖကိုလည်းသူနားချနိုင်လို့ရှိရင်တော့အဲဒီပြေလည်တဲ့လမ်းကြောင်းပေါ်တစ်ခုကြောက်နိုင်လိမ့်မယ်လို့ညွှန်နဲ့မိမိတာပေါ့နော်ဒါကျွန်တော်တုံးချင်းရဲ
့ဟုတ်ကဲ့ဒါလည်းပဲ wishful thinking ပေါ့လေဖြစ်ပါစေလို့ဆုတောင်းရင်းမျှော်လင့်တာပေါ့လေ
ဟုတ်ကဲ့မြတ်ဟုတ်ကဲ့အဲ့လိုပဲသဘောရောက်ပါပေါ့လေ
ဦးကျော်စံသားဆွေးနွေးတင်ဆက်ပေးထားတာပါအခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ရအောင်ပါရှင
်
ကမ္ဘာ့ဝန်ကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်နေချိန်မှာပဲ PSG တက်မှာကစားနေတဲ့ကမ္ဘာ့ဘောလုံးသမားမက်ဆီလည်းကိုဗစ် -19 ရောဂါကူးစက်ခံရပါတယ်။မက်ဆီပါဝင် PSG ကစားသမား၄ယောက်ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ PSG အသင်းကတနင်္ဂနွေနေ့မှာပြောပါတယ်။ဒီချိန်နေနဲ့ပတ်သက်ပြီးတော့ PSG နီးပြမိုရီစီယိုပိုချက်တီးနိုကတော့
Bueno, yo creo que ya sabemos, llevamos casi dos años, ¿no? con el virus y creo que todo el mundo ya sabemos lo que necesitamos.
ကျွန်တော်အခုဆိုရင်ဒီ virus နဲ့နေနေရတာနှစ်နှစ်ရှိသွားပါပြီ။လူတိုင်းလည်းဘယ်လိုနေရမယ်၊ဘာတွေကိုရှောင်ဖို့လိုတယ်ဆိုတာသိကြပါတယ်။ဒါပေမဲ့ဒါတွေအပြင် virus နဲ့ပတ်သက်ပြီးတချို့ကိစ္စတွေကတော့ကျွန်တော်တို့လည်းထိန်းချုပ်လို့မရပါဘူး။ကျွန်တော်တို့အနေနဲ့ဘယ်လောက်ပဲသတိထားပြီးကြိုတင်ကာကွယ်တာတွေလုပ်နေအဲ့ဒီလိုလုပ်နေတဲ့ဂျားကကူးနိုင်သေးတာပဲ။ Messi ကတော့အသင်းစေးအဖွဲ့နဲ့ဓာတ်ရိုက်ဆက်သွယ်ပြောနေပါတယ
်။မက်ဆီအခုလောလောဆယ်မှာအာဂျင်တီးနားမှာရောက်နေပြီးတော့သူ့အနေနဲ့ COVID-19 ရောဂါမပြောင်းမချင်းအာဂျင်တီးနားနိုင်ငံကနေပြင်သစ်နိုင်ငံကိုပြန်လာနိုင်သေးမှာမဟုတ်ပဲပြန်ရောက်မှာပဲပြန်ကစားနိုင်မဲ့အချိန်ကိုပြောနိုင်မယ်လို့လည်းပိုချတီနိုကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲစပိန်လာလီဂါဘက်မှာဆိုရင်လဲ Real Madrid အသင်းက Belgian goalkeeper Thibaut Courtois Federico Valverde, Eduardo Camavinga နဲ့ Vinicius Junior တို့ COVID-19 ရောဂါကူးစက်ခံထားတယ်လို့ Real Madrid အသင်းကပြီးခဲ့တဲ့ဘက်ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့က La Liga ပွဲစဉ်မှာတော့ဇယားထိတ်က Real Madrid အသင်းဟာ Getafe အသင်းကိုတကူကိုမရှိနဲ့ရှုံးသွားခဲ့ပါတယ်။ဒီဘက်ရှုံးတာနဲ့ပတ်သက်ပြီး Real Madrid အသင်းနီးပြ Carlo Ancelotti ပြောတာကတော
့ Yo creo que no hay mucho que decir de este partido.sino que nos hemos quedado
ဒီပွဲနဲ့ပတ်သက်ပြီးတိတ်တော့ပြောစရာမရှိပါဘူးကျွန်တော်တို့အနေနဲ့ဒီဇင်ဘာအားလိုက်ရဲ့အတွင်းတရက်ပို့ပြီးတော့နားခဲ့ကြပြီးတော့အသင်းကခရစ်စမတ်အားလိုက်ရဲ့မတိုင်ခင်ကနေမတူပါဘူးပွဲပေါ်မှာအာရုံမဆိုင်နိုင်ပါဘူးရှုံးတော့မရှုံးသင့်ပါဘူးတေရော့ရသင့်ပါလေဒါပေမဲ့ကျွန်တော်တို့ဂိုးပေးလိုက်ရတော့ရှုံးတာပေါ့
Real သင်ဟာဒီပွဲရှုံးလိုက်ပြီးမဲ့လဲ La Liga မှာ46မှတ်နဲ့ဒုတိယနေရာက Seville ထက်10မှတ်အသာနဲ့ဦးဆောင်နေပါတယ်ခင်ဗျာသောအဒီဘောလုံးသမားအပြောင်းရွှေ့ဈေးကွက်တွေဘက်မှာတော့စပိန်နိုင်ငံကနာမည်ကြီးဘာစလိုနာအသင်းကစပိန်တိုက်စစ်မှု Ferran Torres ကို9နှစ်စာချုပ်နဲ့ခေါ်ယူလိုက်ပါတယ်။ဘာစလိုနာအသင်းဟာမန်စီးတီးမှာကစားနေတဲ့ Torres ကိုဝယ်ဖို့အတွက်ယူရို55သန်းပေးခဲ့ရပြီးတော့ဇန်နဝါရီ3ရက်နေ့ကတော့သူ့ကိုနူးကန့်ဂွင်းကြီးမှာပရိသတ်တွေနဲ့မိတ်ဆက်ပေးခဲ့ပါတယ်။
Muchas gracias a todos los culés por estar bienvenida.
ပရိသတ်တွေအနေနဲ့ကျွန်တော်ကိုအခုလိုကြိုဆိုတဲ့အတွက်ကျေးဇူးတင်ပါတယ်။Luis Enrique နဲ့ Guardiola တို့လက်အောက်မှာကစားခဲ့ရတာကကျွန်တော်အတွက် Barcelona ကစားပုံကိုအံဝင်ခွင့်ကြဖို့အများကြီးအထောက်အကူဖြစ်စေပါတယ်။အစောပိုင်းမှာပြောခဲ့သလိုပဲကျွန်တော်အနေနဲ့ကတော့အသင်းနဲ့အတူ Xavi ရဲ့လက်အောက်မှာအရန်ကိုကစားခြင်းနေပါပြီ
။ Barcelona ကသူ့ကို9နှစ်စာချုပ်ချုပ်လိုက်တာကြောင့်သူဟာ2028ခုနှစ်အထိ Barcelona အသင်းမှာရှိသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်မှာအသင်းတစ်သင်းကသူ့ကိုဝယ်ကျင်တယ်ဆိုရင်တော့ယူရို1ဘီလီယံပေးရမယ်ဆိုတဲ့အချက်ကိုလည်းစာချုပ်ထဲမှာထည့်ထားပါတယ်။ဘာစလိုနာအသင်းဟာသူ့ကိုဝယ်လိုက်ပြီမဲ့လည်းသူ့ရဲ့လစာကိုပေးဖို့အတွက်တော့ငွေကိုရှာနေတော့ပဲဖြစ်ပြီးတော့သူ့ကိုအသင်းကစားသမားဖြစ်နေမှတ်ပုံတင်ကိစ္စတွေမပြီးပြတ်သေးတဲ့ပုံမှာလည်းရှိနေပါတယ်။ဒါပေမဲ့လည်းတော်ရက်စ်ကတော့သူ့အနေနဲ့ဒီအတွက်စိတ်မပူချောင်းနဲ့အသင်းအနေနဲ့ဒီကိစ္စကိုပြေလည်ဖို့အတွက်အစွမ်းကုန်လုပ်နေတယ်လို့ယုံကြည်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘာစလိုနာတဲ့ဥက္ကဋ္ဌလပေါ်တာကလည်းသူ့အနေနဲ့ဘာစလိုနာအသင်းကိုထိတ်တန်းအသင်းတစ်သင်းဖြစ်အောင်ပြန်တည်ဆောက်နေတယ်လို့ပြောပါရယ်အခုလိုအသင်းကိုအားဖြည့်ဖို့လုပ်တဲ့အတွက်လာမယ့်ဘောလုံးရာသီမှာတော့ Dortmund တိုက်စစ်မှု Erling Haaland ကိုခေါ်ဖို့ရှိမရှိဆိုတဲ့အပေါ်မှာလပေါ်တာပြောတာကတော့
Con Ferran hemos hecho pues la excepción de lanzarnosa por el fichaje antes de tener el margen salarial
que nosotros no me digo me lo llamo dilo ပြောလို့လည်းမကောင်းဘူးလေကျွန်တော်တို့ကကစားသမားတယောက်ကိုလိုချင်တယ်ပြောရင်ဈေးကတက်သွားရောပြီးတော့အခုလိုအပြောင်းအရွှေ့ကာလာရောက်ပြီဆိုရင်ဘာစီလိုနာအသင်းကဘယ်သူ့ကိုဝယ်မယ်ဆိုပြီးတော့လည်းအမြဲတမ်းထွက်နေကြကျွန်တော်တို့ကတော့အသင်းကိုအားပြည့်နိုင်မှုအဆွမ်းကုန်လုပ်သွားမှာပါအခုလောလောဆယ်မှာတော့အသင်းကိုပြန်တည်ဆောက်နေပြီးမကြခင်မှာအရင်ဘာစီလိုနာကိုပြန်မြင်ရပါလိမ့်မယ်ခန္ဓာကြီးဘက်မှာလည်းကျွန်တော်တို့အချိန်တွေကပိုကောင်းလာနေပါတယ်
ဘာစလိုနာအသင်းဟာပြီးခဲ့တဲ့ဘောလုံးရာသီမှာ Euro 1.3 ဘီလီယံကျော်အကျွေးတင်တဲ့အတွက်မက်ဆီကိုအသင်းနဲ့စာချုပ်ထပ်မတိုးနိုင်တဲ့အထိဖြစ်ခဲ့ပါတယ်။ဘာစလိုနာဟာမက်ဆီကိုဆုံးရှုံးလိုက်ရတဲ့အပြင်ဒီဘောလုံးရာသီအစကခေါ်ခဲ့တဲ့အာဂျင်တီးနားတိုက်စစ်မှုအဂွေရိုးဟာလည်းနှလုံးရောဂါကြောင့်ဘောလုံးကစားတာကနေရုတ်တရက်အနားယူလိုက်ရတဲ့အတွက်တိုက်စစ်ပိုင်းမှာအားနည်းနေတဲ့အတွက်အခုလိုမျိုးတော်ရက်စ်ကိုခေါ်လိုက်တာဖြစ်ပြီးတော့လောလောဆယ်မှာတော့အမှတ်ပေးစရာအဆင့်ခွင့်မှာ ရောက်နေပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့ထိုင်းအသင်းကအင်ဒိုနီးရှားကိုအနိုင်ရပြီးတော့ပိုဆွဲသွားပါတယ်။ဇန်နဝါရီ1ရက်နေ့ကထိုင်းနဲ့အင်ဒိုနီးရှားတို့ဖိုင်နယ်ဒုတိယအကြိမ်ကစားတာမှာတစ်ဖက်2ဂိုးစီတည်ကျသွားပါတယ်။ဒါပေမဲ့ပထမအကြိမ်မှာတော့ထိုင်းအသင်းက4ဂိုးကိုမရှိနဲ့နိုင်ထားတာကြောင့်နှစ်ပွဲပေါင်း6ဂိုး2ဂိုးနဲ့ထိုင်းအသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်။ထိုင်းနီးပြအလက်ဇန်ဒါပိုကင်ကတော့ထိုင်းအသင်းနေနဲ့အရှိတောင်အာရှအဆင့်ထက်ကိုကျော်လွန်ပြီးတော့အာရှနဲ့တခြားကမ္ဘာပြိုင်ပွဲတွေမှာပြိုင်နိုင်ဖို့မျှော်မှန်းထားတဲ့တယ်ဆိုပြီးတော့ပြောလိုက်ပါတယ
် We don't want to only win the Suzuki Cup that is good for sure is good because we make a stamp in the region is a prestige tournament we want to be the number 1 in Southeast Asia but we also want more than that we don't want to win here and then go to the Asia qualifiers or the World Cup qualifiers and don't have a chance and what I can tell you is a lot of work of course but we have to believe and what I can tell you is a lot of work of course
ဒါပေမဲ့ကျွန်တော်တို့အနေနဲ့
we have to believe
လို့ပါတယ
်ဒိုင်းသင်ဟာဒီပွဲကိုနိုင်လိုက်တဲ့အတွက်အာဆီယံဆူဇူကီဖလားကိုလည်း၆ချိန်မြောက်ပိုဆွဲသွားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲမလေးရှားသင်းနီးပြတန်ချန်ဟိုဟာမလေးရှားသင်းဒီပြိုင်ပွဲမှာအုပ်စုအဆင့်ကနေထွက်လာရပြီးတဲ့နောက်နီးပြအဖြစ်ကနေလှုပ်ထွက်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ View American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ပုဒ်တပူညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အတွက်အခြေအနေအားလုံးပြည့်စုံနေတယ်လို့ရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံလက်ချောက်ကထောက်ကမ္ဘောဒီးယားနိုင်ငံနိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြောခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြတဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုသွားဖို့ရှိပြီးအဲ့ဒီမတိုင်ခင်တနင်္လာနေ့ကစင်ကာပူနိုင်ငံ ISES Yusof Ishak Institute ကကမ္ဘာ့ကထာပြုကျင်းပတဲ့ဟောပြောဆွေးနွေးပွဲတစ်ခုတွင်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီး Prak So Khon ကအဲ့လိုပြောခဲ့တာပါမြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူမျိုးရေးအကြက်တဲဟာနေဆိုင်လာနေပြီးစီးပွားရေး၊ကျန်းမာရေးနဲ့လူသားစာနာမှုအကြက်တဲစီဦးတည်သွားနေပြီလို့ဝန်ကြီးဆိုခွန်ကသတိပေးခဲ့ပါတယ်မြန်မာနိုင်ငံမှာအခုဆိုရင်အစိုးရနှင့်ရှိနေပါတယ်လက်နက်ကိုင်အဖွဲ့အများအပြားရှိနေပါတယ်အကြမ်းဖက်အာဏာဖီဆန်ရေး CDM လို့ရှောင်းမှုကိုလူလူကဆင်နွှဲနေကြပါတယ်။နိုင်ငံတော်မှာပျောက်ကြားစစ်ဆင်နွှဲနေကြပါတယ်လို့လည်းဝန်ကြီးဆိုခွန်ကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီကဖမ်းထားတဲ့နိုင်ငံတော်အတမန်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တွေ့ဆုံနိုင်ခြင်းအလားအလာပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအငြင်းဆိုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်အတွင်းဒေါ်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ခြင်းရှိတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်စစ်ကောင်စီပြောခွင့်ရကအဲ့လိုငြင်းဆိုတာပါ။ဝန်ကြီးချုပ်ဟွန်ဆန်ဟာတောက်ကြတဲ့စနေနေ့တွေမှာမြန်မာနိုင်ငံကိုရောက်မယ်လို့ကမ္ဘောဒီးယားကလာတဲ့သတင်းတွေမှာဖော်ပြကြပေမဲ့စစ်ကောင်စီဘက်ကတော့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာရိုညာဒုက္ခသည်စခန်းအတွင်းကိုဗစ် -19 ရောဂါခံစားနေရတဲ့လူနာတွေကိုကုသပေးနေတဲ့ဆေးရုံမီးလောင်ပျက်စီးခဲ့တာကြောင့်ဆေးရုံအစိတ်ပိုင်းတချို့အကြီးအကျယ်ပျက်စီးသွားပါတယ်ဒီတော့တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံရိုညာဒုက္ခသည်စခန်းကဒုက္ခသည်တွေဖွင့်ထားတဲ့ဈေးဆိုင်3000ကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဘူလူဇာနဲ့တိုက်ဖြတ်ဖျက်ဆီးလိုက်တဲ့အကြောင်းအစိုးရကအင်္ဂါနေ့မှာအတည်ပြုပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးရှမ်ဆုဒူဇာက AFP သတင်းဌာနကိုအဲ့လိုအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်။အာရှပစိဖိတ်ဒေသနိုင်ငံတွေမှာ Omicron နဲ့ COVID-19 ကူးစက်မှုတွေရှိလာတဲ့အတွက်အတိုင်းအတာအတရအထိကန့်သက်လာရတာတွေရှိနေပါတယ်။မြန်မာပြည်နေချင်းတရုတ်နိုင်ငံအလဲပိုင်းကလူဦးရေတိတိကျကျမှတန်းတန်းရှိတဲ့ယူချောင်းမြို့ကလူတွေအပြင်ထွက်ခွင့်ပိတ်ပင်ကန့်သက်လိုက်ပါတယ်။အိန္ဒိယမှာလည်း COVID-19 ကူးစက်သူနောက်ထပ်5,800ကျော်တွေ့ရှိခဲ့ရပါတယ်ခင်ဗျာ။
ပေါ်တဘူးညရဲ့နောက်ဆုံးရသတင်းကြေကျုပ်ကိုကြော်ကြော်သိန်းကတင်ပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်အတွက်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုက်ဆိုင်ရာအေဂျင်ညာတွေကတော့ National Kelly နဲ့ Joe Gill ဖြစ်ပါတယ်။ဒီညရဲ့အစီအစဉ်တွေကိုကျွန်မအလိမ္မာကတာဝန်ယူတင်ဆက်ပေးခဲ့တာပါ။ VOA American အတန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်ရှင်။သတင်းရှင်တွေအနေနဲ့ကျွန်မတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်ပြီးလူရဆန္ဒပြပါစေရှင
်။
This program has come to you from the Voice of America, Washington.